ဒီနေ့မိမိတို့ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့ဝမ်းမြောက်စရာ၊လိုင်နာကျင့်သုံးစရာတရားဒေသနာကိုနာယူကြရမယ်။ဒီနေ့သာသနာတော်နှစ်2554ခုနှစ်ကောဇာတက္ကရေ1382ခုနှစ်ဒုတိယဝါဆိုလဇန်2ရက်ခရစ်နှစ်2010ပြည့်နှစ်ဇူလိုင်လ23ရက်အင်္ဂါနေ့မှာစေတိုင်းတော်ယူမြတ်စွာဘုရားကြောင်းတိုင်းမှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့လှိုင်မြို့နယ်မြချောက်ခါခွေမြင်းဆောင်လေးအောင်တမရိတ်တာလမ်းမှာနေထိုင်ကြတယ်တရားကြီးဒေါက်တာပိုက်တင်တာမြတ်ဖြစ်ကြတဲ့ဒေါက်တာတန်လှိုင်ဦးဒေါက်တာတန်တာဝင်ကိုလှိုင်မြို့မဝေဝေဖြူမြေမောင်ချိုးမျိုးဟန်မိသားစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကဘဝတစ်ပါးသို့ပြောင်းသွားခဲ့တဲ့ဖရာကျောင်းရန်တာယိတ္တမကြီးဒေါ်စင်ရဲ့68နှစ်ပြည့်ဝိနည်းမင်္ဂလာကိုကျောင်းပြုပြီးတော့မိခင်ကြီးဒေါ်စင်ရဲ့လူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်တာရုဏမောဒနာခေါ်ဆိုနိုင်တဲ့နေရာဌာနမြန်ရောက်နေခဲ့ရင်တာရုဏမောဒနာခေါ်ဆိုပြီးတော့လူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးယေရှုဆက်သည့်အနေအားဖြင့်လာရောက်ပြီးတော့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတဲ့အခါမှာတန်ဃာတော်280ကျော်တို့အားအာယုံစွန်းနေစွန်းညနေခါမှာဖြောရည်ဆေးပစ္စည်းများလူတန်းချင်းဆက်ကပ်ချင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုတရားတော်ကိုပူဇော်သည့်နေရာဖြင့်မြတ်စွာဘုရားနာယကဆရာတော်အားဂျပန်မာတင်တင်ငန်းတီးဆုံတစုံထီတလက်ရက်တချောင်းနဝကမ္မ9000ကျပ်တန်အဆက်တော်ပစ္စည်းများကိုလူတန်းချင်းမြတ်စွာဘုရားနာယက6ပါးတို့အားတစ်ပါးတစ်ပါးအလင်းနှစ်တောင်ကျက်တန်အဆက်တော်ပစ္စည်းများကိုလူတန်းခြင်းအပြင်တသိန်းနှစ်တောင်ကျက်တန်ပစ္စည်းများကိုလူတန်းကြခြင်းမြတ်စွာဘုရားစာသင်္ဍတန်ဃာ280တို့အား280ကျော်တို့အားတစ်ပါးတစ်ပါးလင်ဆက်ပြာကရင်ဘူးတဘူးစီနဲ့လက်ကင်ဘွားတထဲစီလူတန်းကြခြင်းနောက်ပြီးတော့နံကငါအဖြစ်နဲ့တန်ကြီးကအနေအချင်းသင်္ကန်းတိစုံ19စုံရံငါးချောင်းလူတန်းခြင်းနံပါတ်6မြတ်စွာဘုရားကြောင်းတိုက်တန်ဃာတော်များအလင်းရောင်ရရှိရေးအတွက်မိဇ္ဇကပိယံမှာနဝကမ္မ7သိန်းကျက်လူတန်းကြခြင်းနံပါတ်9အနေနဲ့တန်ဃိကအဖြစ်နဝကမ္မ9000ကျက်တန်အဆက်တော်ပစ္စည်းများလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုလာရောက်ပြီးတော့ပြုကြတယ်အဓိကအပြင်မိမိတို့ရဲ့ကျေးဇူးရှင်မိခင်ကြီးဝမ်းမြောက်မှုမတာရုခေါ်နိုင်တဲ့နေရာများရောက်ခဲ့ရင်ဆိုတဲ့ရှိရွယ်ကျဲ့နဲ့လူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်တာပြီးမိခင်ကြီးရဲ့68နှစ်ပြည့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်ပေးကြတယ်အဲ့တော့ဒီနေ့မိမိတို့မိသားစုကိုဘုန်းကြီးကအနုမောဒနာတရားဖြစ်တဲ့ထေမြတ်မဟာတာရိပုတ္တရာဆိုတဲ့တရားကိုဟောကြားပေးမယ်ဒီတရားမှာရှင်တာရိပုတ္တရာရဲ့စိတ်လေစိတ်ထားလေးတွေကိုအားကြကြည်ညိုပေါ်ရာတွေ့ရပါလိမ့်မယ်အားကြကြည်ညိုယုံနေမဟုတ်ဘဲနဲ့ရှင်သာရိပုတ္တရာရဲ့စိတ်ထားလေးတွေကိုတန်နိုင်နဲ့မြတ်လိုက်နာကျင့်သုံးမယ်မိမိတို့ရဲ့မျိုးဆက်တွေကိုလည်းပဲဒီစိတ်ထားမျိုးလေးတွေကိုတန်နိုင်နဲ့မြတ်ပုံဖော်ပေးမယ်ဆိုတဲ့ရည်ရွယ်ချက်နဲ့နာယူရပါမယ်အဲ့တော့လောကမှာစိတ်ထားဟာတိတ်ပြီးတော့အရေးကြီးပါတယ်လူတယောက်ယာဓုကြည်တာယာဓုမြင့်တာယာဓုနှိမ့်တာဒါအဓိကမကြပါဘူးနောက်ပြီးတော့ပစ္စည်းချမ်းသာတာပစ္စည်းမဲ့တာဒါလည်းပဲအဓိကမကြပါဘူးနောက်ပြီးတော့အလောက်ကိုင်းနေပွဲကြီးကလေးတွေမြင့်တာနှိမ့်တာဒါလည်းပဲအဓိကမကြပါဘူးစိတ်ထားအဓိကကြပါတယ်ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကမိဘဆွေမျိုးတွေလုံမပေးနိုင်တဲ့ချမ်းသာမျိုးစုံကိုကောင်းရတဲ့စိတ်ထားကလုံပေးနိုင်ပါတယ်လို့ဟောထားတာရှိတယ်မိဘဆွေမျိုးတွေလုံပေးနိုင်တာကတဘဝချမ်းသာဖို့ပဲအများဆုံးပေးနိုင်ပါတယ်နောက်ပြီးတော့ဖြစ်ရဘဝဒုက္ခတိရောက်ဖို့မဖို့နိဗ္ဗာန်ရပြီးတော့ခန္ဓာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုဖို့နိဗ္ဗာန်ချမ်းသာကိုခံစားဖို့ဆိုတာကိုယ့်ရဲ့ကောင်းရတဲ့စိတ်သက်သာပဲလှုပ်ပေးနိုင်တယ်။ဘယ်မိဘဘယ်ဆွေမျိုးမှမဘလောက်ပဲချစ်မြတ်နိုးပါတယ်ပြောလို့လုံမပေးနိုင်ပါဘူးတဲ့။က ောင်းမြတ်တဲ့စိတ်သက်ကပဲမိဘတွေလုံမပေးနိုင်တဲ့ချမ်းသာမျိုးစုံကိုလုံပေးနိုင်တယ်။နောက်တစ်ခုကလည်းပဲရှင်သူတွေတခိုးသမျှတွေတောပေါင်းတွေသူတို့မလုံနိုင်တဲ့ဆင်းရဲဒုက္ခမျိုးစုံကိုလည်းပဲညံဖျင်းတဲ့စိတ်သက်မှားယွင်းတဲ့စိတ်သက်ကလုံပေးနိုင်တယ်တဲ့။ဘုန်းကြီးတို့ရန်သူတွေတခုတည်းမြတွေဆိုတာဒီတဘဝတစ်ခုပဲဆင်းရဲဒုက္ခရောက်အောင်နောက်ဆုံးသေသွားအောင်လုံနိုင်ပါတယ်အပင်ငရဲ့ဆင်းရဲထိရောက်သွားအောင်ဖြစ်ရဘဝမှာလူနှုံလူမွဲလူဆင်းရဲဖြစ်အောင်ဘယ်သူကလုံတယ်လို့မိမိရဲ့မှားယွင်းနေတဲ့စိတ်ဓာတ်မကောင်းတဲ့စိတ်ဓာတ်ကပဲလုံပေးနိုင်တယ်တဲ့ဒါကြောင့်မို့စိတ်ဓာတ်ဟာတိတ်ပြီးတော့အရေးကြီးပါတယ်အဲ့ဒီလိုစိတ်ဓာတ်အရေးကြီးတဲ့အတွက်ဘုန်းကြီးကရှင်သာရိပုတ္တရဲ့စိတ်ထားလေးကိုအားလုံးတော့ယနေ့ကျေးဇူးဆက်သည့်အနေအားဖြင့်လာရောက်ပြီးတော့ကုသိုလ်ပြုကြတဲ့ကြံ့ရတဲ့မိသားစုတွေကိုထေမြတ်မဟာသာရိပုတ္တရာဆိုတဲ့တရားကိုဟောပြီးတော့မိမိတို့ဘဝမှာအာကျအတူယူနိုင်အောင်လိုက်နာကျင့်သုံးနိုင်အောင်မျိုးဆက်တွေအထိပြန်ပြီးတော့ဒီစိတ်ဓာတ်လေးတွေပြန်ပွားအောင်လက်ဆင့်ကမ်းနိုင်အောင်ဘုန်းကြီးကဟောပေးခြင်းဖြစ်တယ်အဲ့တော့ခါတစ်ပါးမှာဘုရားရှင်ကိုယ်တော်မြတ်တာဝတိကြီးမှာဇေတဝန်ကျောင်းတရင်သုံးနေပို့ဇေတဝန်ကျောင်းဆိုတာဘုရားရှင်40နဲ့9ဝါတရင်သုံးတဲ့အခါမှာ19ဝါအထိတရင်သုံးခဲ့တဲ့ကျောင်းတော်ပို့အဲ့ဒီဇေတဝန်ကျောင်းမှာတရင်သုံးတော်မူတဲ့အချိန်မှာရှင်သာရိပုတ္တရာကမြတ်စွာဘုရားထံသွားပြီးတော့ထီချင်းကြီး9ပါးနဲ့ရိုရိုတေတေရှိခိုးတယ်ပြီးတဲ့အခါမှာတင့်တင့်လျောက်ပဲတခုသောရက်မှာထိုင်ပြီးတော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့ဘုရားတပည့်တော်ဟာတာဝတိမြို့မှာဝါရင်3လနေပြီးပါပြီမိုးလပလုံနေပြီးပါပြီခရီးဒေသစာရီကြွချင်ပါတယ်မြတ်စွာဘုရားလို့လျှောက်ပါတယ်လျှောက်တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကသာရိပုတ္တရာတဲ့ခရီးဒေသစာရီကြွချင်းရဲ့အချိန်အခါကိုသင်ဟာသိတယ်အဲ့ဒါကြောင့်မို့ခရီးဒေသဒီခရီးဒေသစာရီကြွချင်းကိုသင်ရဲ့ဆန္ဒအတိုင်းပြုလုပ်ပါလို့မြတ်စွာဘုရားကခွင့်ပေးလိုက်တယ်ဒီနေရာမှာလည်းပဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေအတူယူစရာကရှင်သာရိပုတ္တကိုတော်မြတ်ဟာသာသနာမှာမြတ်စွာဘုရားပြီးလို့ရှင်လက်ရတော်ရန်တကယ့်အားကိုးရဆုံးတပည့်ကြီးဒေသစာရီခရီးထွက်တဲ့အခါမှာကိုယ့်ရဲ့ဆရာသမားမြတ်စွာဘုရားကိုပန်ကြားပြီးတော့ထွက်တယ်တဲ့ဒါဘုန်းကြီးတို့မြန်မာယဉ်ကျေးမှုမှာမိဘနဲ့သာသမီဆရာနဲ့တပည့်လေးစားရတဲ့ပုံကိုယ်တွေနဲ့တူတူနေတဲ့ကနောက်ဆုံးမှာမိမိတို့တငယ်ချင်းချင်းချင်းနေတဲ့ခါတိတဦးနဲ့တူဘယ်သွားမယ်ဘယ်လုံမယ်ဒါမျိုးလေးတွေပံပြောတာဟာတဦးနဲ့တူမေတ္တာရောရှက်ဖို့အတွက်အခြေခံဖြစ်တယ်ပေါ့ဒါကြောင့်မို့ဒီရှင်သာရိပုတ္တပံပြောတာကိုကြည့်ပြီးတော့မိမိတို့မိသားစုမှာလည်းပဲတဦးကသွားလို့ရှိရင်နောက်ဆုံးအိမ်ကြီးချင်းလဲတာစပြီးဘယ်ရင်ကိုသွားပါမယ်ဆိုပြီးတော့ပြောသွားရင်အကျိုးတော့မရုပ်ပါဘူးမေတ္တာတဦးနဲ့တူရှက်နွယ်မှုတဦးပေါ်တဦးမေတ္တာတွေပြေဝါမှုဖြစ်တယ်လို့အရေးအကြောင်းပေါ်လာလို့ရှိရင်လည်းပဲဒါဟာအမြန်ဆက်သွယ်လို့ရတဲ့အကြောင်းတစ်ခုဖြစ်သွားတယ်ပေါ့ဘုရားရှင်ကိုယ်တော်မြတ်ကရှင်သာရိပုတ္တရာကိုတိတ်ပြီးတော့အာကိုးတော်မူခဲ့တဲ့ရှင်မောကလံအာကိုးတော်မူခဲ့တဲ့တပည့်နှစ်ပါးဘာဟုထောက်ပြီးသိရလဲဆိုတော့ရှင်သာရိပုတ္တရာနဲ့ရှင်မောကလံကမဟာတက္ကရတရ3ခုနဲ့တဘူတွဲလာပြည့်နေ့မှာရဟန်းဖြစ်ကြတယ်ဖျားရှင်ကမဟာတက္ကရတရား3ခုနဲ့တဆုံလာပြည့်နေ့မှာဖျားဖြစ်သူရောက်တယ်ဆိုတော့ဖျားဖြစ်တော်မူပြီးတဲ့နောက်ကိုလကန်းလောက်မှာရှင်သာရိပုတ္တရာနဲ့ရှင်မောကလံကယဟန်ပြုလာကြတယ်။ယဟန်ပြုပြီးယဟန်သာဖြစ်တဲ့နောက်ပိုင်းမှာတဘူရွဲလာဇန်တရက်နေ့မှာယဟန်ဖြစ်တယ်ပေါ့ရှင်သာရိပုတ္တရာကတဘူရွဲလာပြည့်နေ့မှာယဟန်သာဖြစ်တယ်။အဲ့ဒီနောက်ပိုင်းမှာဖျားရှင်ကိုယ်တော်မြတ်ကရှင်သာရိပုတ္တရာနဲ့ရှင်မောကလံကိုဧတရရာထူပေးတော်မူခဲ့တယ်အကတာဝကရာထူလက်ရာတော်ယံလက်ဝဲတော်ယံအမျက်ဆုံးတာဝကရာထူကိုပေးတော်ယံတော်တွေကကဲ့ရဲ့တယ်ပင်စာဝကီ၅ဦးတို့ရှင်ရတတို့ရှေးဦးစွာယံပြုတာမြတ်စွာဘုရားကအရင်ယံပြုတဲ့ဒီပင်စာဝကီ၅ဦးစတဲ့ယံတော်တွေကိုတော့ဧတရရာထူအကတာဝကရာထူမပေးဘဲနဲ့နောက်မှပေါ်လာတဲ့ရွှေကြာလို့ခေါ်တဲ့သာရိပုတ္တမောကလံတို့ကိုတော့ရာထူပေးတယ်ဆိုပြီးတော့မြတ်စွာဘုရားကိုမျက်နှာလိုက်တယ်မျက်နှာရှိရာဟင်းပတ်ပါတယ်ဒါမျိုးကြည့်ရခဲ့တာပဲ။ဒါနဲ့မြတ်စွာဘုရားအကြောင်းကျိုးပြပြီးတော့ပယ်မြတ်တော်မူပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မောကလံကိုပဲအက္ကမဟာတာဝကယာတုခန့်တော်မူခဲ့တယ်။ဒါဟာနာဂတ်ဘုန်းကြီးတို့သာသနာတော်အတွက်အင်မတန်မှအားကိုးတော်မူလွန်းလို့လှုပ်ခတော်မူခဲ့တာပါ။သူတို့ရဲ့ရှေးစုတောင်းသူတို့ရဲ့ပါရမီလျောက်မြတ်စွာဘုရားချီးမြှောက်တော်မူခဲ့တာ။တကယ်ခက်ကြမ်းကြမ်းဆုံးမရမယ့်နေရာဆိုလို့ရှိရင်ရှင်မောကလံကိုအားကိုးတော်မူလေးရှိတယ်။န Nando Bananda Nagamin Sudwani then Nando Bananda Nagamin with Somari Akama. A Chayan, you got so many of Yazi, Lu, Shopping, and yes, of your Quimma Bugay, Simoglan Jama, Quim Bugay. Now that I want you to Piazzi and Water on the Say Yabi Deche, Tawati, Oba Jama, Trendo Neche, Ovara Padimo, Horo Mude, Uboni, the name, Tanga Prated Hema, Dodila, Dila Machide, and Ava Sinido, yes, of Yaga, Ovara Padimo, Mohoja, Patilu Lemi, Breta, Messenger, Dila Machide, and Ava. ຈັນຍ່ອງຈັນຍ່ອງຊ່ອງປີໂຕປະຣິດທະເທມາຊິຫນີແດ່ດ້ວຍຍັດສາພະຍາບໍ່ເຮົາອັນນີ້ມາຊິນມົກຄະລັງກະປະຣາຊິດາວຸຊັນນະເປັນຍິນແດ່ໄສຈັນໂຕຕີປີໂຕອັນນີ້ຍັນໂຫຫຼັມມ້ອງຊ່ວຍທົ່ວປີໂຕດະກາປຽນແປຊ່ວຍທົ່ວໄລແດ່ປີມາດະກາເປັດແມ່ນດົກດີທູແກ່ແດ່ເອົາດີລູຄັດຕິນຕິນຊົ່ວມາຊິຫາຊິລູຊິນຊິນມົກຄະລັງກະດາມືຊົ່ວມາລີຊິແດ່ດາຊິນມົກຄະລັງຍັງໄ ရိပုတ္တာကိုသင်္ကန်းမညီတဲ့ကြောင်းလျှောက်တော့ချင်သာရိပုတ္တာသင်္ကန်းလေးပြင်ဝတ်ပြီးတော့အဲ့ဒီကိုရင်လေးကိုဆရာသဘောမျိုးနဲ့ဆက်ဆံခဲ့တယ်တဲ့ကာချင်သာရိပုတ္တာရဲ့စိတ်ထားကိုယ်တည်းမြေးလောက်ရာထူအပြင်လည်းပဲကိုကအကတာဝကရာထူဟိုကကိုရင်လေးရှိတယ်တဲ့ဒါပေမဲ့ကိုရင်လေးကအမှားထောက်ပြတာကိုခွန်ကြီးတို့ရှင်သာရိပုတ္တာကိုတော်မြတ်ကရဲရဲဝံ့ဝံ့ဥထိန်နဲ့ပန်းစင်ပြီးတော့ဆရာတင်ပြီးတော့သင်္ကန်းကိုညီအောင်ပြင်ဝတ်ခဲ့တယ်တဲ့ဒါရှင်သာရိပုတ္တာရဲ့စိတ်ထားပါဘုရားဝေဒာလီမျိုးကဝိဇိတိုင်းသားတွေရှင်ဒီဝရက်နောက်ပါသွားတဲ့အခါလဲမြတ်စွာဘုရားကဒီယဟန်တော်900ပျက်စီးမှာစို့လို့ရှင်သာရိပုတ္တာနဲ့ရှင်ဘောဂလံကိုလွတ်ပြီးတော့ဆုံးမခိုင်းတဲ့အခါရှင်သာရိပုတ္တာကအာဒေသနာပါတိဟာရိယနုတတနီဆိုတဲ့သူတို့ရဲ့စိတ်ကြံလေးတွေကိုသိအောင်လုပ်သိအောင်လုပ်ပြီးတော့သူတို့နဲ့တင့်လျော်တဲ့တရားလေးတွေဟောပြီးတော့မြတ်စွာဘုရားထံရောက်အောင်ကူညီခဲ့တယ်အဲ့တော့ရှင်သာရိပုတ္တာစိတ်သက်ရေးရာကိုသိပြီးတော့ဂရုစိုက်ခဲ့တယ်လို့ပြောရမှာပဲရှင်ဘောဂလံကတော့တကိုးပြပြီးတော့ဆုံးပါတယ်ရှင်သာရိပုတ္တာကသူတို့ရဲ့စိတ်ကလေးတွေကိုသိအောင်လုပ်သိအောင်လုပ်ပြီးမှသူတို့ဘလို့တရားသဘောနဲ့တင့်လျော်မလဲဆိုသိအောင်လုပ်ပြီးစိတ်နဲ့လျော်တဲ့တရားကိုဟောပြီးတော့ဆုံးပါခဲ့တယ်အဲ့ဒီယဟန်900ရှင်ဒီဝရက်နောက်ကနေမြတ်စွာဘုရားထံပြန်ရောက်ပြီးတော့အပေဆင်းရဲကလွတ်ခဲ့ရတဲ့တာရကတွေရှိတယ်ဒါကြောင့်ရှင်သာရိပုတ္တာစိတ်ထားသိကိုယ်တိုင်လည်းနူးညံ့သိမ်မွေ့တယ်လို့သူများပေါ်မှာလည်းသိမ်သိမ်မွေ့မွေ့ဆက်ဆံတတ်တယ်တဲ့ခုလည်းပဲမြတ်စွာဘုရားကိုဒေသစာရီကြွမယ်ကြောင်းကိုရှင်သာရိပုတ္တာကလေးလေးစားစားပဲတိမ်တိမ်မွေ့မွေ့နဲ့လာပြီးတော့လျှောက်တော့မြတ်စွာဘုရားကခွင့်ပြုလိုက်တယ်။ခွင့်ပြုလိုက်လို့ခေါ်တဲ့ခေါ်ထိုက်တဲ့ယဟန်လေးခေါ်ပြီးတော့သွားတဲ့ချိန်မှာယဟန်တစ်ပါးကမြတ်စွာဘုရားထံလာလျှောက်တယ်။ပါလျှောက်လဲဆိုတော့အာယတမမံပန္တိသာရိပုတ္တောအာဒေဇာအပရိနေဒေဇာစာရိကံပကံတော်တိတဲ့မြတ်စွာဘုရားတဲ့ရှင်ဘုရားရဲ့အကတာဝကဖြစ်တဲ့ရှင်သာရိပုတ္တာဟာတပည့်တော်ကိုနားရီပွဲလောက်အောင်ပုခတ်ထိပါပြီးတော့မတောင်းမှန်မဲနဲ့ဒေသစာရီခီးကြွပါတယ်မြတ်စွာဘုရားလို့ယဟန်တစ်ပါးကလာပြီးတော့ရှောက်တယ်အဲ့တော့ဒီလိုပါဖြစ်လို့ရှောက်ရလဲဆိုတော့ဒီယဟန်တော်ဟာရှင်သာရိပုတ္တာဒေသစာရီကြွကနေမှရှင်သာရိပုတ္တာကတချို့ယဟန်တော်တွေကိုအမိအားဖြင့်ခေါ်တယ်တချို့ယဟန်တော်တွေကိုအနွယ်အားဖြင့်ခေါ်တယ်ကတ္တပတို့မောက္ကလန်တို့ဆိုတာအနွယ်အပြင်ထင်ရှားတဲ့နာမည်တွေအာနန္ဒာတို့နုရုဒ္ဓတို့ဆိုတာကနာမည်အပြင်ထင်ရှားတဲ့ယဟန်တော်တွေပေါ့အဲ့တော့ဘယ်ယဟန်တော်ကပြန်ပြီးတော့နေခဲ့ပါနာမည်လေးတွေခေါ်ပြီးတော့ဒေသစာတွေကြွကနေမှာရှင်သာရိပုတ္တကမြတ်စွာဘုရားထံလည်းပဲတချို့နေခဲ့စီဖို့ပြောတယ်အဲ့ဒီပရိသတ်ထဲမှာစောစောကလာလျှောက်တဲ့ယဟန်ကပါတယ်ပါတော့သူကဘလို့တွေးလဲဆိုတော့ငါကိုလည်းပဲတဲ့နာမည်လေးခေါ်ပြီးတော့ချင်းမြောက်ပြီးတော့ဘသူရတော့ဖြင့်ပြန်နေခဲ့ပါလို့ပရိသတ်ထဲမှာချင်းမြောက်ရင်ကောင်းပါပဲလို့ तू ကတွေးမိတယ် तू ကနည်းနည်းထင်ရှားကျင်တဲ့ပုဂ္ဂိုလ်ဖြစ်ပုံရပါတယ်အဲ့တော့ရှင်သာရိပုတ္တာလည်းပဲယဟန်အများကြီးလေဆိုတော့မမှတ်သားမိအဲ့တော့မမှတ်သားမိတော့သူ့ရဲ့နာမည်လေးကိုရှင်သာရိပုတ္တာကခေါ်ပြီးတော့ပြန်နေခဲ့ပါလို့မပြောမိတော့ငါ့ကိုပရိသတ်ထဲမှာအချားယဟန်နဲ့လူမချင်းမြောက်ကြရကောင်းလားဆိုပြီးရှင်သာရိပုတ္တာပေါ်မှာရံယိုးဖွဲ့ထားတယ်စိတ်ကမကျေနပ်တဲ့စိတ်ကြီးဖြစ်နေတယ်နောက်မြတ်စွာဘုရားထံနေရှင်သာရိပုတ္တာကြွားသွားတဲ့ချိန်မှာလည်းပဲရှင်သာရိပုတ္တာရဲ့သင်္ကန်းလေးကသင်္ကန်းသားလေးကသူ့ကိုထိသွားတယ်တဲ့ဒီအချက်ကိုလည်းပဲသူကအကြောင်းပြခြင်းနဲ့စိတ်ကြီးရှိပုံရပါတယ်အဲ့တော့စောစောကသူ့နာမည်ကိုမခေါ်လို့ရှင်သာရိပုတ္တာရဲ့သင်္ကန်းသားကသူ့ကိုထိသွားလို့နောက်တစ်ချက်ကလည်းပဲအဲ့ဒီလိုဖြစ်သွားတဲ့ချိန်မှာဒီယဟန်တွေကလည်းပဲရှင်သာရိပုတ္တာနောက်ပဲလိုက်ကြတယ်မြတ်စွာဘုရားကိုစွန့်ပစ်ကြတယ်ဆိုပြီးတော့ မြတ်စွာဘုရားကိုဆွန့်ပြီးတော့ရှင်သာရိပုတ္တရနောက်လိုက်သွားတဲ့ယန္တိကိုလိုက်ရကောင်းလားဆိုပြီးတော့မကျေနှက်ချက်တည်းရဲ့များလာပြီးတော့မြတ်စွာဘုရားထံရှင်သာရိပုတ္တရလည်းကြောင်းပြင်ရောက်ပြီးလာပြီးတော့ရှောက်တာပဲရှောက်တော့မြတ်စွာဘုရားကယန္တဘကိုသာရိပုတ္တရကိုသွားခေါ်ကြည့်လို့မိန့်ကြားတော်မူလိုက်တယ်အဲ့တော့အဲ့ဒီနန်းမှာရှင်မောဂ္ဂလောကလန်နဲ့ရှင်အာနန္ဒာကရှိနေကြတယ်ရှိနေတော့ဒီအရှင်မြတ်နှစ်ပါးကရှင်သာရိပုတ္တရနဲ့တိတ်ပြီးတော့ရင်းနှီးတယ်ကြည်လွကြည်ညိုတယ်အားလဲအားကိုးတယ်ဒီတော့ဘလို့တွေးကြလဲဆိုတော့မြတ်စွာဘုရားကရှင်သာရိပုတ္တရကိုခေါ်ခိုင်းတော်မူတယ်မြတ်စွာဘုရားကဒီယန်းကိုရှင်သာရိပုတ္တရကနောင်တော်ကြီးသာရိပုတ္တရကနားပွဲလောက်အောင်ပုတ်ခတ်ထိပါတယ်ဆိုတာမလုပ်ဘူးဆိုတာမြတ်စွာဘုရားသိမှာပဲဒါပေမဲ့လို့ခေါ်ခိုင်းတယ်ဆိုတော့အကြောင်းရှိမှာပဲအကြောင်းဆိုတာဘာလဲဆိုတော့တန်ခါလေမှာမြတ်စွာဘုရားကရှင်သာရိပုတ္တရကိုမယွံ့မကြောက်ခြင်သေးဟောက်တယ်လို့ရဲရဲတောက်မြွကြတဲ့ဇာကားကိုမြွကြစေခြင်းသာဖြစ်လိမ့်မယ်လို့တွေးပြီးတော့ရှင်သာရိရှင်မောဂလန်းနဲ့ရှင်အာနန္ဒာကရှေးခေတ်ကတော့တန်ခေါက်ကိုခုခေတ်လူစုတော့နေယူပြီးတော့တကားတွေကြောင်းတွေလိုက်ဖွင့်ပြီးတော့အဘိဓမ္မထာယတမန္တောအဘိဓမ္မထာယတမန္တောဣဒါနာယတမသာရိပုတ္တောဘဂဝတောတံမူကာတိဟနာရဏဒိတ်တတိဆိုပြီးကြောင်းစဉ်လှည့်ပြီးတော့ပြောကြတော့တာအတိတ်တွေကဘာလဲဆိုတော့ရှင်ဘုရားတို့ကြွတော်မူကြပါတန်ဃာတော်ရှင်မြတ်တို့မြတ်စွာဘုရားတရင်သုံးတဲ့နေရာကြွခဲ့ကြပါဒီလိုတွေရဲ့နောင်တော်ကြီးဖြစ်တဲ့ရှင်သာရိပုတ္တရာမြတ်စွာဘုရားရဲ့ရှေ့မှောက်မှာမယွံမကြောက်ခြင်းသေးဟောက်သူရဲရဲတောက်လျှောက်ထားတဲ့စကားကိုရဲရဲတောက်မြွကြပြီးတော့လျှောက်ထားပါလိမ့်မယ်တဲ့ဒါကြောင့်ရှင်ဘုရားတို့ကြွကြပါဆိုပြီးတော့ရှင်သာရိပုတ္တရာရဲ့ဂုံကြီးကိုပေါ်လွင်စေခြင်းလို့ယဟန်တန်ဃာတွေကိုမြတ်စွာဘုရားရှိတဲ့နေရာကြွရောက်ဖို့ရှင်မောဂလန်နဲ့ရှင်အာနန္ဒာကလိုက်ပြီးတော့ဆော်ဩတဲ့ပေါ့အဲ့တော့မြတ်စွာဘုရားရှင်ကလည်းပဲဒီယဟန်ကိုရှင်သာရိပုတ္တရာကဒါမျိုးပုတ်ခတ်ထိပါတာမလုပ်ဘူးဆိုတာမသိဘူးလားဆိုတော့သိပါတယ်ဒါပေမဲ့မြတ်စွာဘုရားကသာရိပုတ္တရာဒါမျိုးမလုပ်ဘူးလို့ဒီယဟန်ကိုမိန့်ကြားလိုက်ရင်အဲ့ဒီယဟန်လေးကအရှင်ဘုရားတို့ကကိုယ့်ရဲ့အခတာဝကဘက်ကနေပြီးတော့ဗတ်လိုက်တယ်တပိတော့ဗတ်ကြတော့မပါကြဘူးဆိုပြီးတော့မြတ်စွာဘုရားပုံမြန်ပြမားလို့ရှိရင်သူမှာတိတ်ပြီးတော့အပြစ်တွေကြီးမားသွားနိုင်တယ်။မြတ်စွာဘုရားရှင်လိုပုဂ္ဂိုလ်မျိုးကိုသွားပြီးတော့ပါးစပ်နဲ့ပြင်မာမယ်၊စိတ်နဲ့ပြင်မာမယ်၊သူ့အတွက်ကောင်းစရာဘာမှမရှိဘူး။အကုသိုလ်တွေတိတ်များပြီးအပယ်ဆင်းရဲတွေရောက်သွားစေနိုင်တယ်။ဒါကြောင့်မြတ်စွာဘုရားကသိပေမဲ့လို့သာရိပုတ္တရကိုခေါ်လိုက်လို့ယဟန်တစ်ပါးကိုလွှတ်လိုက်တာပါ။အဲ့တော့ရှင်သာရိပုတ္တရကိုတော့မြတ်ကလည်းပဲပြန်ပြီးတော့ကြွလာတော်မူခဲ့ကြွပြီးတော့မြတ်စွာဘုရားရှိတဲ့စီရောက်တဲ့အခါမှာထီချင်းကြီးငါးပါးနဲ့ရှ िख ိုးပြီးတော့တင့်တင့်တယောက်ပဲတကူသောရက်မှာထိုင်တော်မူပါတယ်။အဲဒီမှာဘုရားရှင်ကိုတော်မြတ်ကရှင်သာရိပုတ္တရကိုတန်ခါပရိသတ်ကြားထဲမှာမေးတော်မူတယ်။စောစောကဆွဆွဲတဲ့ယဟန်လေးပဲရှိတယ်။ရှင်အာနန္ဒာနဲ့ရှင်မောဂလန်ကလိုက်ပြီးတော့ဆော်ဟောထားတဲ့အတွက်တန်ခါပရိသတ်ကြီးရလည်းပဲစုဝေးရောက်နေတယ်။အဲတော့ရှင်သာရိပုတ္တရကိုမြတ်စွာဘုရားကသာရိပုတ္တရတဲ့တင့်ရဲ့တည်င်းတုံးမောယဟန်ကသူကနားကွဲလောက်အောင်ထိပါပုတ်ခတ်ပြီးတော့နားကိုရိုက်ခွဲတယ်လို့ပဲနားကွဲလောက်အောင်ထိပါပုတ်ခတ်ပြီးတော့အပြစ်ကိုမတောင်းမှန်မင်းနဲ့ရှင်သာရိပုတ္တရာဒေသစာရီခီကြွပါတယ်ဆိုပြီးတော့ရှုံးချခြင်းသဘောရှိတဲ့စကားကိုလျှောက်ထားနေတဲ့သာရိပုတ္တရာလို့မင်ကြားတော်မူတော့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလျှောက်တယ်ယတနုနာဗန္တိကာယေကာယကတာတတိအနုပတ္ထိတာအတ္တသောဣဒာညတရံတပြမစာရိစာရိကံသောဣဒာညတရံတပြမစာရိအာတိဇာအပတိနေတိဇာစာရိကံပကမေယဗန္ဒီမြတ်စွာဘုရားနုနာစင်စီကံမအပြင်ယတအချင်းပုဂ္ဂိုလ်ဤကာယီခန္ဓာကို၌ကာယကတာတတိကာယကတာတတိကမထံဒီနုပရိဒါဆွကမတိနေတိအတ္တဖြစ်ရပါ၏သောဒုခန္ဓာကို၌ကာယကတာတတိကမထံဆွကမတိနေသောပုဂ္ဂိုလ်သည်ဣဒာဣဒာတနာရော၌အညတရံတဟုသောတပြမစာရိတရင်သုံးဘောကိုအာတိဇာထိပါထိခိုက်ပုတ်ခတ်၍အပရိနေတိဇာပြစ်ကိုမစွန့်လွတ်မှု၍ပြစ်ကိုသီးခံခွင့်လွတ်မှုမပြုမှု၍စာရိကံခရီးဒေသစာရိကိုပက္ကမေယဖဲသွားရပါ၏ဣတိဤသို့ဘဂဝန္တံဖျားရှင်ကိုယ်တော်မြတ်ကိုအာယတမသာရိပုတ္တထေရောရှင်သာရိပုတ္တမထေရမြတ်သည့်အဝေါ်စာကောင်းစွာမသွေလျှောက်ထားခဲ့ပါပြီတည်းရှင်သာရိပုတ္တရာလျှောက်ထားတဲ့ဇာတ်ကားလေးကြည့်နော်ရှင်သာရိပုတ္တရာကမြတ်စွာဘုရားတပည့်တော်ဒီယဟန်ကိုလုံးဝဘာမှမလုပ်ပါဘူးဗျာတသက်တည်းရှိပါတယ်ဆိုပြီးတော့ငင်းဆန်မှုမလုပ်ပါဘူးပညာရှင်ပြီးဘယ်လိုလျှောက်ထားလိုက်လဲဆိုတော့မြတ်စွာဘုရားတဲ့ပုဂ္ဂိုလ်တယောက်ဟာ ခန္ဓာကိုယ်ပေါ်မှာကာယကတာတတိမကပ်ပါဘူး။တနည်းအားဖြင့်လည်းပဲဒါဟုဥပလက္ခဏအနေနဲ့ကြည့်ရင်ခန္ဓာကိုယ်မှာဘာဝနာတစ်ခုခုမရှိပါဘူး။ကမ္မထံတစ်ခုခုနှလုံးသွင်းပြီးတော့မနေပါဘူး။အဲ့တော့အဲ့ဒီလိုကမ္မထံတစ်ခုခုနှလုံးမသွင်းတဲ့ဒီနေရာမှာတော့ကာယကတာတတိကမ္မထံမရှိဖြစ်တဲ့ပုဂ္ဂိုလ်ကသာလျှင်တရင်သုံးဖို့တပတ်ကိုထိပါပုတ်ခတ်ပြီးတော့မတောင်းမှန်မင်းနဲ့သွားနိုင်ပါတယ်မြတ်စွာဘုရားလို့ရှောက်လိုက်ပါတယ်။အဲ့တော့ဒီတော့ရှင်သာရိပုတ္တရာကာယကတာတတိကမ္မထံအမြဲတမ်းစီးဖြန်းနေတယ်ခန္ဓာကိုယ်မှာကာယကတာတတိကပ်ပြီးတော့နေတယ်တဲ့ဒီတော့ရှင်သာရိပုတ္တအနေနဲ့ဒီယဟန်ကိုထိပါပုတ်ခတ်တယ်ဆိုတာမဖြစ်နိုင်အမြဲတမ်းခန္ဓာမှာတတိကပ်ပြီးတော့နေတဲ့အတွက်ဒီယဟန်ကိုထိပါပုတ်ခတ်တယ်ဆိုတာမဖြစ်နိုင်ဒါဝင်မပုတ်ခတ်ပါဘူးလို့မလျှောက်ဘဲနဲ့ကာယကတာတတိကမ္မထံခန္ဓာကိုယ်ပေါ်မှာကပ်မနေတဲ့ပုဂ္ဂိုလ်ကတော့ထိပါပုတ်ခတ်နိုင်စရာရှိပါတယ်ဒီပုဂ္ဂိုလ်ကတော့ထိပါပုတ်ခတ်ပြီးတော့မတောင်းမှန်မဲနဲ့ဒေသစာရီခီကြွနိုင်ပါတယ်ဖျားလို့ဒါမျိုးပဲရှင်ရင်ကြည်ကြည်လျှောက်လိုက်ပါတယ်ဒါမျိုးရှင်ရင်ကြည်ကြည်လျှောက်တာဘုန်းကြီးတို့သူတော်ကောင်းတွေရဲ့လက္ခဏာပါဘုန်းကြီးတို့ရိုးရိုးကတာမညာဘုသူဇင်းနေဆိုရင်တပည့်တော်မလုပ်ဘူးဖျားဒီယန်းကဆွဆွဲတာဖျားဆိုပြီးတံပြန်ပြီးတော့သူများပေါ်မှာပုတ်ခတ်တယ်ထိပါတယ်ဒါကရိုးရိုးပုဂ္ဂိုလ်တွေရဲ့စိတ်နေစိတ်ထားလက္ခဏာပညာရှင်သူတော်ကောင်းတွေကကိုမလုပ်တဲ့အကြောင်းကိုပရိယေအားဖြင့်နာလေအောင်သူများပုံမှန်လည်းပဲအပြစ်တွေပုံမကြအောင်ပြောတာဒါသူတော်ကောင်းရဲ့လက္ခဏာပါပဲဘုန်းကြီးတို့စာပေမှာရှိသေးတယ်ရှင်ရဟုလာလေရှင်ရဟုလာလေကတိတ်သဘောထားကောင်းတယ်သဘောထားပြည့်ဝတယ်လို့သိတော့ပုထုဇဉ်ဘဝမှာပဲခုနှစ်နှစ်သားရွယ်လောက်မှာတချို့ယန်းတွေကစံတက်ကြတယ်ရှင်ရဟုလာလေလာတာမြင်ကြောင်းထဲမှာတူသွားမဲ့လမ်းကိုတပြည့်စည်းတို့မိုက်ပုံးတို့ထားပြီးတော့ရှင်ရဟုလာလေလွန်သွားလို့ရှင်တပားနေပြီးတော့ဒီမိုက်ပုံးတွေတပြည့်စည်းတွေဘယ်သူထားတာလဲလို့မေးတယ်အဲ့တော့ယဟန်တပါးကရှင်ရဟုလာလေးတော့ဖြတ်သွားတာမြင်တာပဲဗျာလို့ရှောက်ကြတယ်။အဲ့တော့ရှင်ရဟုလာလေးကဘာလုပ်တဲ့တပြည့်စီတို့မိုက်ပုံးတို့သိမ်းပြီးတော့တောင်းမှန်ပြီးသွားတယ်တဲ့။ဒါရင်ကျေးတဲ့အမှုရာဒါပုထုဇဉ်ဘဝပဲရှိသေးတယ်။အဲ့တော့တပြည့်တော်မလုံဘူးဗျာရှင်ပြားတို့မဆွဆွဲနဲ့တပြည့်တော်ကမဟုတ်မခံဆိုတဲ့စကားရှင်ရဟုလာတို့မပြောခဲ့ပါဘူး။ဒီနေရာမှာလည်းရှင်သာရိပုတ္တာဒီလိုသဘောလုံးဝမပြောခဲ့ဘူး။အဲ့တော့ကာယကတတိကမထမ်းဆိုတာဘုန်းကြီးတို့ခန္ဓာကိုယ်ဟာအစုပုံအပြင်30ခွဲလျားလိုက်လို့ရှိရင်ယောက်ျားမိန်းမလူနဲ့ပြန်မတတိဆန်းမရှိပါဘူးအဲ့တော့ဘယ်လိုခွဲခြားမလဲဆိုတော့ဆံမင်ကိုတပုံပုံလိုက်မွေးညင်ကိုတပုံပုံလိုက်ခြေသေးလက်သေးကိုတပုံပုံလိုက်သွားကိုတပုံပုံလိုက်အရည်လေးတွေကိုလုံးပြီးတော့တပုံပုံလိုက်အသားကိုတပုံပုံလိုက်အကြောကိုတပုံပုံလိုက်အယိုးကိုတပုံပုံလိုက်စသဖြင့်32ပုံပုံလိုက်လို့ရှိရင်ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးအဲ့တော့ဘယ်လိုလဲဆိုတော့ဆံမင်ကိုထောက်ပြီးတော့ဒါယောက်ျားလားမဟုတ်ပါဘူးဆံမင်လို့ခေါ်ရတယ်အယိုးတွေကိုကြည့်ပြီးတော့ဒါကတော့ယောက်ျားလားမိန်းမလားဒါလည်းပဲယောက်ျားမိန်းမမဟုတ်ပါဘူးအယိုးတွေပါပဲနောက်အသားတွေကြည့်ပြီးမေးတယ်သွားတွေကြည့်ပြီးမေးတယ်အရေကိုကြည့်ပြီးမေးတယ်အဲ့တော့32ပုံဒါပဲရှိပါတယ်ယောက်ျားမိန်းမငါသူတစ်ပါးတိရိစ္ဆာန်ဆိုတာမရှိဘူးအဲ့ဒီလိုငါရဲ့ခန္ဓာကိုယ်မှာဆံမင်ပွင့်ခြင်းခြေသက်လက်သက်သွားအရေအသားအကျိုးရိုးတွင်းခြင်းစီအညိုးဒါတွေပဲရှိတယ်ငါတို့တကယောက်ျားမိမမရှိဘူးလို့စီဖြန်းတဲ့ကမ္မထံကိုကာယကတတတိကမ္မထံလို့ဒီလိုခေါ်ရပါတယ်။ဘုန်းကြီးတို့ဥပမာအားဖြင့်ကာတကားတို့လှဲတလဲတို့ကြည့်လိုက်ပေါ့။ကားကိုလည်းပဲဘိန်းကိုတီးတန့်ပုံလိုက်အင်ဂျင်ကိုတီးတန့်ပုံလိုက်ကားဘော်ဒီကိုတစ်ခုချင်းဖြတ်ပြီးတီးတန့်ပုံလိုက်ဘိန်းကိုကြည့်ပြီးတော့ဒါကားလာလို့မေးရင်ကားမဟုတ်ပါဘူးဘိန်းလို့ခေါ်ရတယ်။နောက်ပြီးတော့သူ့ရဲ့အင်ကားစိတ်ပိုင်းလေးအင်ဂျင်ကိုကြည့်ပြီးတော့ဒါကားလာကားမဟုတ်ပါဘူးအင်ဂျင်လို့ခေါ်တယ်။စသည်ဖြင့်တခုချင်းမြင်ရင်ကားဆိုတာမရှိတော့ပါဘူး။ဒါပေမဲ့ဒီအရာဝတ္ထုတွေပေါင်းဆက်လိုက်လို့ရှိရင်ကားဆိုတာပြန်ပြီးတော့ဖြစ်သွားတယ်လို့လူဆိုတာလည်းပဲယောက်ျားမိန်းမဆိုတာလည်းပဲခုနက32ပုံကိုပြန်ပြီးတော့စုပေါင်းလိုက်လို့ရှိရင်ယောက်ျားမိန်းမငါသူတစ်ပါးဆိုတာရှိတယ်။အဲ့တော့တကယ်တော့ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူး။အမြင်မှားနေကြတာ၊ပညာတွေမှားနေကြတာ၊ထောက်ပြန်တဲ့အမြင်တွေနဲ့ဖြစ်နေကြတာဆိုပြီးတော့ငါဤကိုယ်မှာဆံမင်ပွင့်ခြင်းခြေသက်လက်သက်သွားရင်စသည်ဖြင့်ဒီလို32ပုံကိုရှုနေတဲ့ကမ္မထံသိအောင်လုပ်နေတဲ့ကမ္မထံတတိကတ်နေတဲ့ကမ္မထံဒါဟုသာကတတိကမ္မထံလို့ခေါ်ရပါတယ်အဲ့တော့ဒီကမ္မထံနဲ့နေတဲ့ရှင်သာရိပုတ္တရာသူများကိုထိပါပုတ်ခတ်တယ်ဆိုတာမဖြစ်နိုင်မြတ်စွာဘုရားလည်းပဲသိတယ်တန်ဃာတော်ရှင်မြတ်တွေလည်းပဲသိတယ်ဒါကြောင့်ရှင်သာရိပုတ္တရာကခန္ဓာကိုယ်မှာသာကတတိကမ္မထံကပ်ပြီးတော့တည်မနေတဲ့ပုဂ္ဂိုလ်ကတော့ထိပါပုတ်ခတ်ပြီးတော့မတောင်းမှန်မင်းနဲ့ဒေသစာရိခီကြွတယ်ဆိုတာဖြစ်နိုင်ပါတယ်လို့ဒါမျိုးပဲလျှောက်လိုက်ပါတယ်တပည့်တော်မလုပ်ဘူးဖေရလို့တခေါမလျှောက်ပါဘူးအဲ့တော့ခေါင်းကြီးတို့လည်းပဲကမ္မထံတစ်ခုခီးသွားလို့ရှိရင်ပဲဖြစ်ဖြစ်ဖေရဂုံတော်ဗုဒ္ဓနုတ္တိဘာဝနာတရားဂုံတော်တွေ နောက်ပြီးတော့ကိုယ်နှစ်သက်တဲ့မေတ္တာဘာဝနာတစ်ခုခုပွားများပြီးတော့သွားလို့ရှိရင်မဟုတ်တာတွေမဖြစ်တော့မဟုတ်တာတွေမကြံပြီးတော့မဟုတ်တာတွေမပြောပြီးတော့အဲ့တော့ဘာဝနာတစ်ခုကမ္မထာန်တစ်ခုအမြဲတမ်းပဲနေစဉ်ပွားတဲ့မှာအသုံးချတတ်လို့ရှိရင်အကုသိုလ်တွေကျင်းသွားတာပဲကာယတုစရိုက်ဝစီတုစရိုက်မနောတုစရိုက်တွေကျင်းသွားတာပဲရှင်သာရိပုတ္တရာတို့ယန္တာရှင်မြတ်ကြီးဆိုတော့တတိအမြဲတမ်းကပ်နေ ါဘူးအဲ့ဒီလိုလျှောက်ပြီးတော့ရှင်အာနန္ဒာကရှင်သာရိပုတ္တရာကမြတ်စွာဘုရားကိုဥပမာကိုးကျင့်တဲ့သူ့ရဲ့စိတ်နေစိတ်ထားတွေကိုဆက်ပြီးတော့လျှောက်ထားတယ်တဲ့အဲ့ဒါလေးကိုခွန်ကြီးအချိန်ရသလောက်နည်းနည်းလေးပြောပြပေးမယ်ပေါ့စူးစိုက်ပြီးတော့နာယူပေးပါအဲ့တော့ရှင်သာရိပုတ္တရာကနံပါတ်၁ဥပမာသူ့ရဲ့စိတ်နေစိတ်ထားကိုဘယ်လိုလျှောက်တယ်လဲဆိုတော့တေထာဘိပန္တိပတဝိယံသူစိမ့်ပြီးနေခိပန္တိအာသူစိမ့်ပြီးနေခိပန္တိကုထာကတံပြီးနေခိပန္တိမௌတာကတံပြီးနေခိပန္တိခေလာကတံပြီးနေခိပန္တိပောဘာကတံပြီးနေခိပန္တိလောဟိတကတံပြီးနေခိပန္တိနာဇာရိနာပတဝိအတ္တိယတိဝါဟရယတိဝါဇီကုတ်စတိဝါတဲ့အတိတ်တွေကဘာလဲဆိုတော့မြတ်စွာဘုရားတဲ့ဘုရားတပည့်တော်ဟာပတဝိသမေနစေတတဝိဟရာမိတဲ့ဘုရားတပည့်တော်ဟာမဟာပတဝီမြေကြီးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဖေဟာတဲ့တာရှင်သာရိပုတ္တာသူ့ကိုယ်သူပြန်ပြီးတော့လျှောက်ထားနေတာဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားဥပမာအပြင်မဟာပတဝီမြေကြီးပေါ်မှာစင်ကြဲတဲ့ရာဟုတုတွေကိုလည်းပဲခြားကြတာပဲမစင်ကြဲတဲ့ရာဟုတုတွေကိုလည်းပဲခြားကြတာပဲဘာတွေလဲဆိုတော့ကျင်ကြီးတွေကျင်ငယ်တွေနှက်တွေတွေပြည်တွေသွေးတွေယွန်းစရာကောင်းတဲ့ရာဟုတုတွေမှန်တယ်မြတ်မြေကြီးပေါ်ခြားကြတာပဲနောက်ပြီးတော့ကောင်းတဲ့ရာဟုတုတွေနှင်းစီပန်းလူအင်မတန်မှမွေးကြိုင်းနေတဲ့ပန်းလေးတွေစပယ်ပန်းတွေဒါတွေလည်းပဲမြေကြီးပေါ်ကြွေကြတာပဲလူတွေရာလည်းပဲကောင်းတဲ့နန္တာရီတွေတခါတည်းရင်မြေကြီးပေါ်ဖြန်းကြတာပဲအဲ့တော့မဟာပတဝီမြေကြီးဟာအဲ့ဒီလိုမကောင်းတဲ့ရာဟုတုတွေကိုသူ့ပေါ်မှာခြတဲ့အတွက်ဟာဆက်စုပ်စရာကောင်းလိုက်တာနောက်ပြီးတော့ငါ့ပေါ်မှာနှိမ့်ဆက်လိုက်ကြတာလို့ဒီလိုခံစားချက်မပဲဖြစ်ပါဘူးဆက်စရာကောင်းလိုက်တာဒီအပြုမူတွေကဆက်စုပ်စရာကောင်းလိုက်တာဆက်စုပ်စရာကောင်းတဲ့ရာဟုတုတွေကိုငါပေါ်မှာပြစ်ချလိုက်ကြတာလို့မဟာပတဝီမြေကြီးမှာဒါမျိုးစိတ်ထားမဖြစ်ပါဘူးတဲ့ကောင်းတဲ့ပန်းလေးတွေတို့နန္တာရီလေးတွေတို့ခြတဲ့အခါမှာလည်းပဲဝမ်းမြောက်ဝမ်းသာနဲ့ပျော်လိုက်တာဆိုတာမဟာပတဝီမြေကြီးမှာမရှိပါဘူးအဲ့ဒါမဟာပတဝီမြေကြီးရဲ့သဘောပါဒါကြောင့်မို့ကောင်းတာကိုပဲခြချမကောင်းတာကိုပဲခြချမဟာပတဝီမြေကြီးကငါပေါ်မှာနှိမ့်ဆက်လိုက်ကြတာဆက်စရာကောင်းလိုက်တာဒီပြုမှုတွေဒီရာဟုတုတွေဆက်စုပ်ရွှန်ရှားစရာကောင်းလိုက်တာလို့မဖြစ်တယ်လို့ပဲဧဝမေဝံကောဟံတံဒီပထဝီသမေနစေတတဝိဟရာမိဒီလိုပါပဲတဲ့ဘုရားတပည့်တော်လည်းပဲမဟာပထဝီမြေကြီးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်မြတ်စွာဘုရားလို့လျှောက်ပါတယ်အဲ့တော့ရှင်သာရိပုတ္တရာရဲ့စိတ်ဓာတ်ဟာကောင်းတဲ့လောကဓာတ်ကြီးချမ်းသာဓာတ်ကြီးအချမ်းရများဓာတ်ကြီးချီးကျူးခံရဓာတ်ကြီးစတဲ့ကောင်းတဲ့လောကဓာတ်နဲ့တွေ့လေရှင်သာရိပုတ္တရာဝမ်းသာလိုက်တာဆိုတဲ့အမူအရာမပြပါဘူးမကောင်းတဲ့လောကဓာတ်ကြီးဆော့ဆော့လို့ဆွဆွဲခံရတာ၄ကိုယ်ပေါ်မှာစောကမောကပြောခံရတာ၄ကဲ့ရဲ့ခံရတာ၄အချမ်းရနေသွားတာ၄ခန္ဓာကိုယ်ဆင်းရဲတာ၄ဒီလောကဓာတ်နဲ့တွေ့လို့လည်းပဲရှင်သာရိပုတ္တရာကိုယ်တော်မြတ်ဟာတုံ့လုံးမှုဝန်းနေမှုပူဆွေးမှုမရှိပါဘူးယွန်းရှာမှုမရှိပါဘူးဆိုတာဒါကိုပြပါတယ်အဲ့တော့ဘုန်းကြီးတို့ကုထုဇဉ်တွေလည်းပဲဒါလေးကိုအတုလိုက်ခိုးရပါတယ်ရှင်သာရိပုတ္တရာမာသူမြေကြီးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဆိုရင်မိမိတို့လည်းပဲငါတို့လည်းပဲမဟာပထဝီမြေကြီးနဲ့တူတဲ့စိတ်ထားနဲ့နေနိုင်အောင်တက်နိုင်တဲ့မြတ်ကြိုးစားမယ်လို့ဒါမျိုးနှလုံးသွင်းရပါတယ်တကယ်လည်းပဲလက်တွေ့နည်းနည်းလေးကျင့်သုံးကြည့်ရပါတယ်တစ်ခါကျင့်သုံးဖြစ်လို့ရှိရင်နောက်ထပ်ကျင့်သုံးဖြစ်ဖို့ရဘာမှခက်ခဲတဲ့ကိစ္စမဟုတ်ပါဘူးမဖြစ်သေးတာပဲရှိတယ်မဖြစ်နိုင်တာဆိုတာမရှိပါဘူးအဲ့တော့ဘလို့ကျင့်မလဲဆိုတော့ဘုန်းကြီးတို့ခုခေတ်မှာကစာမူပဲလေးအောင်းသွားလို့ရှိရင်ရာထူးလေးရသွားလို့ရှိရင်ပြောမယ်ပါမယ်ဆိုပြီးတော့တောင်းရစားရအကုသိုလ်တွေဖြစ်လိုက်တာအဲ့ဒါပါလဲဆိုတော့ပထဝီမြေကြီးနဲ့မတူတဲ့စိတ်ထားနဲ့နေလို့ပေါ့ရှင်သာရိပုတ္တရာရဲ့စိတ်ထားကိုအကြမှုကြည်ညိုမှုမရှိလို့ပေါ့တချို့ကလည်းပဲစာမူပဲလေးကြာသွားတယ်ရှားတူလေးကြာသွားတယ်တခုခုပြဿနာဖြစ်တယ်ဆိုရင်တိတ်ပြီးတော့စိတ်သက်တွေကတိမ်ငယ်သွားကြတယ်ဝမ်းနဲ့ပလက်တွေဖြစ်သွားတယ်ကြည်လျရင်စိတ်မချမ်းမသာစရာတွေပုံစံမျိုးတွေအမူအရာတွေဖြစ်သွားတယ်ဒါလည်းပဲရှင်သာရိပုတ္တလို့မကျင့်လို့ပေါ့အဲ့တော့ဒါတွေကိုကြိုတင်ပြီးတော့တွေးထားရပါတယ်။ဘုန်းကြီးတို့မြစ်ထဲမှာပင်လယ်သမုဒ္ဒရာထဲမှာသွားရင်လှိုင်းဆိုတာတွေးရတာပဲ။အဲ့တော့မိမိတို့ကဒီလှိုင်းကိုအလိုက်တင်ကြည့်ပြီးတော့သွားရုံပဲရှိတာပဲ။ဒီလိုပါပဲလောကထဲမှာနေရင်တော့လောကဒဏ်ဆိုတဲ့လှိုင်းပုံးနဲ့တွေးမှာပဲ။ဒါကမိမိတို့ကမကောင်းတဲ့လောကဒဏ်တွေကိုကောင်းသောစိတ်ထားနဲ့ဘယ်လိုဖြတ်ကျော်မလဲ။ဒါအရေးကြီးဆုံးပါပဲ။ အဲ့တော့ဒါကြောင့်မို့ရှင်သာရိပုတ္တရလို့မကြင့်နိုင်တော့မှတစိတ်တည်းတားတော့တက်နေနေပြတူခိုးပြီးတော့ကျင့်မယ်ဆိုရင်မိမိတို့ရဲ့နှလုံးသားမှာအကုသိုလ်ကိလေသာတွေဖြစ်ခွင့်နေပါသွားပါလိမ့်မယ်။ဒါကြောင့်ရှင်သာရိပုတ္တရသူ့ရဲ့စိတ်ဓာတ်ဟာမဟာပထဝီမြေကြီးနဲ့တူတဲ့စိတ်ဓာတ်နဲ့နေပါတယ်လို့လျှောက်ထားခဲ့တာ။ဒါရင်မဲလားဆိုတော့ရှင်သာရိပုတ္တရဆက်ပြီးတော့လျှောက်သေးတယ်။ဧဝံမေဝံကောအဟံဗန္တိပထဝီတမေနာစေတသာဝိဟာရာမိဝိပုလေနာမဟဂတိနာအပ္ပမနိနာအဝေရိနာအပ္ပယပိစေနာတဲ့။နောက်ဒုတိယဘာဆက်လျှောက်လဲဆိုတော့ဝိပုလေနာစေတသာဝိဟရာမိမြတ်စွာဘုရားတဲ့ဘုရားတပည့်တော်ဟာကျေပြန့်တဲ့စိတ်ထားနဲ့နေပါတယ်တဲ့ကြောင်းမြန်ပြန်လိုက်ကျင်းကြောင်းတဲ့စိတ်ထားနဲ့မနေဘူးပေါ့ကျေပြန့်တဲ့စိတ်ထားနဲ့နေတယ်ဆိုတာဘာကိုပြောတာလဲဆိုတော့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဆိုလို့ရှိရင်လည်းပဲစာတင်စာချလုပ်တယ်စာတင်စာချလုပ်တဲ့အခါမှာကိုကြောင်စာမူဝေဒီများများအောင်ဖို့ကိုကြောင်ဂုံရှိဖို့ကိုကြောင်နာမည်ကြီးဖို့ဒါဆိုရင်တိတ်ပြီးတော့ကျင်မြောင်းတဲ့စိတ်ထားလို့ခေါ်ရပါတယ်။ဘာဖြစ်လို့လဲ?စာတင်စာချလုပ်နေတယ်။စာတင်စာချလုပ်တာဟာငါအတွက်ငါကြောင်တိုက်အတွက်ငါတပည့်အတွက်တိတ်ပြီးတော့နေရကျင်းသွန်းနေတယ်။ဒီလိုမှမဟုတ်ဘဲနဲ့စာတင်စာချလုပ်တဲ့အခါမှာငါစင်သာငါစာတင်စာချလုပ်ပြီးလဲအချိန်မှာငါမှာကိလေသာတွေကင်းနေတယ်။ကိလေသာတဏှာကြီးကင်းရင်ကိလေသာတဏှာကြီးကင်းတဲ့အတွက်နိဗ္ဗာန်နဲ့တဏှာကြီးနှီးသွားနိုင်တယ်။နောက်ပြီးတော့ငါစာတင်စာချလုပ်တဲ့အတွက်လုပ်နေတဲ့အချိန်မှာကိလေသာကင်းတယ်လို့အဲ့တော့စာတင်စာချအရေးသွေးပြည့်တဲ့ပုံကိုယ်ဒီမွေးဖွားဖြစ်ပြီဆိုလို့ရှိရင်သာသနာတော်ကြီးကိုရှေးအောင်လုပ်ရရောက်တယ်သာသနာရှေးနေတာဟာစာချဘုန်းကြီးတွေကြောင့်ရှေးနေတာဒါမျိုးလေးတွေပေါ့တရားဟောတဲ့ဘုန်းကြီးစာတင်တိုက်ကမွေးထုတ်ပေးတယ်တရားပြတဲ့ဘုန်းကြီးစာတင်တိုက်ကမွေးထုတ်ပေးတယ်သာသနာဆိုတာအဆုံးမမြတ်စွာဘုရားရဲ့ဆုံးမဒီမပြောင်းပြောင်းအောင်ပိဋကတ်တွေနဲ့စောင့်ရှောက်ထားရတယ်ဒီဟာဒီရှင်းအောင်ကြိုးစားနေကြတာတန်ဃာတော်ရှင်မြတ်တွေကြိုးစားနေကြတာအဲ့တော့ငါဆရာတင်စာချလုပ်ပေးခြင်းအားဖြင့်သာသနာတော်စောင့်ရှောက်မဲ့တန်ဃာတော်ရှင်မြတ်တွေစိတ်ကောင်းစိတ်မြတ်သူတော်ကောင်းစားတတ်တယ်များများမွေးထုတ်နိုင်ပါစေသာသနာတော်ကြီးရှေ့ပါစေငါလည်းပဲဒီအလုပ်လုပ်ရင်းနဲ့ကိလေသာတွေကင်းနေတယ်ကိလေသာကင်းအောင်လုပ်ပါတယ်ဆိုရင်ဘာဖြစ်လဲသိပြီးတော့ကျေပြန့်သွားတယ်သာသနာရှေ့တယ်ဆိုရင်သာသနာနဲ့ချီးတွေ့ခွင့်ရတဲ့မြန်မာနိုင်ငံနာမကကဘာရရကပုံကူတွေပါအသိဉာဏ်ကြီးဖြန့်ရရောက်သွားတဲ့အတွက်ကျေပြန့်သောစိတ်ထားနဲ့နေတာပါပဲ။ဒါကြောင့်ဘုန်းကြီးတို့ရှင်သာရိပုတ္တရတပည့်တော်ကကျေပြန့်သောစိတ်ထားနဲ့နေပါတယ်ဆိုတာဘုန်းကြီးတို့စာသင်တိုင်းလုပ်တဲ့တန်ဃာတော်ရှင်မြတ်တွေလည်းကျေပြန့်တဲ့စိတ်ထားနဲ့နေသင့်တာပဲ။အဲ့တော့ဒီစာမူဝဲအောင်ဖို့ဒါလေးဆိုလို့ရှိရင်စိတ်ကကျင်းမြောင်းနေတယ်။စာမူဝဲအောင်ပြီးလို့ရှိရင်သူကဇိန်ခံတဲ့ဘုန်းကြီးဖြစ်ချင်းဖြစ်သွားမှာ။ဒီလိုမှမဟုတ်ဘဲနဲ့စာမူဝဲအောင်ပြီးတဲ့အခါမှာအလုပ်လုပ်ဖို့ပြန်ပြီးတော့မျိုးဆက်တွေကိုဒီပညာရက်တွေပြန်ပေါအောင်လုပ်ဖို့သာသနာတော်ကြီးရှေ့ဖို့ဒါမျိုးကြီးရဲ့ကျင့်တဲ့စာပေလုပ်ပြီးတော့ဇာမွေဖြေတယ်ဆိုရင်ကျေပြန့်တဲ့စိတ်ထားနဲ့နေသွားတယ်ဒါသိပြီးတော့ကုသိုလ်ပါရမီတွေဖြစ်ပါတယ်ဇာမွေအောင်ယုံတခုတည်းကြီးရွယ်ကျင့်တဲ့လုပ်တယ်ဆိုလို့ရှိရင်စိတ်ထားကသိကျင်းမြောင်းသွားတယ်ဇာမွေအောင်ပြီးတဲ့အခါကိုယ့်အတွက်ရာပေါ့ရာလန်းရှိတဲ့နေရာကိုပဲကြိုးစားပြီးတော့နေပြီးတော့ဒီနေရာမှာပဲဖက်တွေ့ပြီးတော့ဒီအလုပ်တွေကိုပဲလုပ်နေတယ်တဲ့သာသနာအတွက်လူမျိုးအတွက်ထည့်ပြီးတော့မစင်စားနိုင်တော့အဲ့ဒါပါဖြစ်လို့လေကျေပြန့်တော့စိတ်ထားနဲ့မနေလို့ပေါ့တရားဟောတရားပြဒီတိုင်းပါပဲနဝကမ္မလိုခြင်းလို့နာမည်ကျော်ခြင်းလို့ကိုယ်စီလူလာများအောင်လို့ကျင့်ကြောင်းတဲ့စိတ်ထားတွေပါတရားတော်မတွေအသိဉာဏ်ရအောင်လို့အသိဉာဏ်ရပြီးတော့ကျင့်ကြံနိုင်အောင်လို့ကိုတရားပြလိုက်တဲ့အတွက်ဖះရှင်ရဲ့နိလန်းကိုကျင့်သုံးပြီးတော့ကိလေသာတွေကင်းအောင်လို့ကိလေသာတွေကင်းလို့ရှိရင်လောကကြီးငြိမ်းချမ်းဖို့ဒီစိတ်ထားတွေနဲ့တရားဟောတရားပြနေကျေပြန့်တော့စိတ်ထားလို့ဒီလိုခေါ်ရပါတယ်ဒါကြောင့်မရှင်သာရိပုတ္တကမြတ်စွာဘုရားတဲ့တပည့်တော်ကမဟာပထဝီမြေကြီးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ကျေပြန့်သောစိတ်ထားနဲ့နေပါတယ်တဲ့တရားတော်မတွေလည်းပဲဒီတိုင်းပါပဲမိမိတို့ကျေပြန့်သောစိတ်ထားနဲ့နေနိုင်လို့ရှိရင်အကုသိုလ်ကိလေသာတွေကင်းတာပဲဥပမာအဖြစ်ဘာလဲဆိုတော့ယာထုအာနာရှိတဲ့ပုဂ္ဂိုလ်ပေါ့ယာထုအာနာရှိတဲ့ပုဂ္ဂိုလ်ကလည်းပဲယာထုအာနာတွေကြောင်းပြုပြီးတော့ကျေပြန့်သောစိတ်ထားနဲ့နေရင်ဒါရှင်သာရိပုတ္တလမ်းစဉ်ကိုလိုက်တာပဲကျင်းမြောင်းတဲ့စိတ်ထားနဲ့နေရင်ဗုဒ္ဓဘာသာဝင်လို့တော့ပြောပါရဲ့ဒါပေမဲ့လို့ရှေ့ကသူတော်ကောင်းကြီးတွေနေသွားတဲ့စိတ်ထားနဲ့ဆန့်ကျင်လိုက်တာတခါတည်းရင်သူတို့ရဲ့စိတ်ထားသူတော်ကောင်းတွေကိုစော်ကားရတောင်းရောက်သွားတတ်ပါသေးတယ်အဲ့တော့ယာထုအာနာကိုကြောင်းပြုပြီးတော့ငါယာထုအာနာရနေတဲ့အခါငါရဲ့လူမျိုးငါရဲ့တန်းကြီးတိုးတက်အောင်ငါဘယ်လိုလုပ်ပေးရမလဲဒါဆိုလို့ရှိရင်ကျေပြန့်သောစိတ်ထားလို့ခေါ်ရပါတယ်ဒီလိုမှမဟုတ်ဘဲနဲ့ကိုယာထုအာနာရနေတယ်ဒါကိုကြောင်းပြုပြီးတော့ငါအတွက်ငါမိသားစုအတွက်ငါဘဝပြုတဲ့စနစ်ကမထွက်နိုင်ဘူးငါအတွက်ငါမိသားစုအတွက်ငါဆွေမျိုးအတွက်နောက်ပြီးတော့ငါနဲ့ဆက်နေတဲ့ပုဂ္ဂိုလ်တွေအတွက် ဘလို့များသူတို့ဖွင့်ရေးရအောင်လုပ်ပေးရမလဲဆိုတာကျင်းညောင်းတဲ့စိတ်လို့ခေါ်ရပါတယ်အကုသိုလ်တွေနောက်ဆက်တွဲပါများလာပါတယ်ငါဆိုတဲ့စနစ်ပါလာလို့ရှိရင်အကုသိုလ်တွေကနောက်ကတန်းပြီးတော့လိုက်လာတော့တာပဲအများအတွက်ဒါမျိုးလေးတွေဆိုလို့ရှိရင်အင်မတန်မှဒါတွေဟာဘုရားတို့ကုသိုလ်စိတ်ပါရမီစိတ်တွေဖြစ်ဖို့များပါတယ်နောက်ပြီးတော့ကြည့်လိုက်ပေါ့ဇာတုအနာရှိတဲ့ပုဂ္ဂိုလ်တွေကဒီလိုတွေးတယ်လို့ပဲဘုန်းကြီးတို့စီပွားဥစ္စာရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲပစ္စည်းဥစ္စာစုဆောင်နေချမ်းသာတယ်ဒီပစ္စည်းဥစ္စာတွေဟာငါ့ကိုကျေးဇူးပြုနေတဲ့သာသနာအတွက်ငါဘယ်လိုထောက်ပံ့လိုက်မလဲငါ့အိမ်ထဲမှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအတွက်ငါဘယ်လိုကူညီလိုက်မလဲငါတိုင်းပြည်အတွက်ဘယ်နေရာဘယ်ဌာနမှာဘာတွေလိုနေတယ်ဒီနေရာမှာတက်နိုင်နေတာကူညီလိုက်မလဲနာဂိဒုက္ခတွေတွေလိုဆင်းရဲနေတဲ့နေရာတွေရောက်လို့ရှိရင်သူတို့အတွက်တတတားငါတို့ဘယ်လိုကူညီလိုက်မလဲဒါတွေဟာကြည်ပြန်းတဲ့စိတ်ဓာတ်ပစ္စည်းဥစ္စာချမ်းသာတာကိုကြောင်းပြီးဒီပစ္စည်းကိုကြောင်းပြီးပြီးတော့ကျေပြန့်တဲ့စိတ်ဓာတ်ထားလိုက်ရင်လေပစ္စည်းဥစ္စာတွေကပါရမီတွေတိုးပွားဖို့အတွက်ကုသိုလ်တွေတိုးပွားဖို့အတွက်ဥပနိတ္တယတတိနဲ့ကျေစုပြုတော့တာဒီလိုမှမဟုတ်ဘဲနဲ့ပစ္စည်းဥစ္စာကိုကြောင်းပြုပြီးတော့သူများကိုနှိမ်ချခြင်းနဲ့မဟုတ်တာတွေလှုပ်ခြင်းနဲ့သူများရဲ့သားသမီးတွေကိုဖျက်ဆီးခြင်းနဲ့နောက်ပြီးတော့ပျော်ခြင်းပါခြင်းနဲ့အဲ့တော့ပစ္စည်းဥစ္စာကိုကြောင်းပြုပြီးတော့ကိုချမ်းသာဖို့ကိုပျော်ခြင်းလို့နောက်ပြီးတော့သူများတွေဒုက္ခရောက်တာမသိဘူးကိုယ့်အတွက်အမြတ်များများရဖို့ချမ်းသာတဲ့ချမ်းသာဖို့ဒါမျိုးတွေကြံဆောင်နေရင်လေစိတ်တက်ကကြာလေကြာလေကျင်းကြောင်းလေဖြစ်ပြီးတော့အကုသိုလ်ကိလေသာတွေဟာတကယ်နိဗ္ဗာန်လိုချင်ပါတယ်လို့ပါဇက်ကပြောလေပဲသူ့မှာအကုသိုလ်ကိလေသာအညစ်အကြေးတွေအထူနေတဲ့အတွက်နိဗ္ဗာန်နဲ့ကြာလေဝေးလေဖြစ်သွားနိုင်ပါတယ်ဘုန်းကြီးတို့ကြံတာတွေလည်းပဲဒီတိုင်းပဲနောက်ဆုံးခီးသွားတယ်ပေါ့နော်ခီးသွားတယ်ဆိုလို့ရှိရင်ဒါစကိုင်းမန္တလေးခီးလေးတစ်ခုထားပါတော့ကားစီးတယ်ကားပေါ်မှာကိုကနေရာကောင်းရနေတယ်ကားစီးရင်လည်းပဲကြည်ပြန့်တဲ့စိတ်ဓာတ်ထားလို့ရတာပဲကျင်းမြောင်းတဲ့စိတ်ဓာတ်ထားလို့ရတာပဲကိုကကားစီးနေတယ်တန်ခါတော်ရှင်မြတ်တွေကြွာလာတယ်နောက်ပြီးတော့တကြီးရွယ်ဦးအဖိုးဖွားတွေရောက်လာတယ်ကိုုံဆောင်မျိုးသမီးတွေရောက်လာတယ်ကလေးမိခင်တွေရောက်လာတယ်အဲ့တော့ကိုကယောက်ျားချင်းမကြီးဖြစ်ပါလေရဲ့ဒါမှမဟုတ်ကျမ်းမကြီးကောင်းနေပါလေရဲ့ဘေးကနေပြီးတော့တကယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုမသိဟန်ဆောင်ပြီးတော့ကိုယ်နေရာလေးဖယ်ပြရမှာဆိုလို့မျက်နှာလွှဲတဲ့ဆိုကာစီရင်နဲ့စိတ်သက်ကကျင်းမြောင်းနေတော့တာပဲအဲဒီလိုမှမဟုတ်ဘဲနဲ့ကိုယ့်ရဲ့နေရာလေးပေးပြီးတော့ချမ်းသာပါစေငါဒီတနေရာလေးနိုင်ဝက်လောက်ကလေးဒုက္ခခံလိုက်တာငါ့အတွက်ဘာမှတိတ်ပြီးတော့ထူးခြားသွားတာမဟုတ်သူတို့အတွက်တော့တိတ်ပြီးတော့ထူးခြားသွားတယ်သူတို့ချမ်းသာပါစေဒါမျိုးလေးနေရာပေးလိုက်ရင်ခီးသွားရင်းနဲ့ကြည်ပြန့်တဲ့စိတ်ဓာတ်တွေဖြစ်လို့မေတ္တာတွေဖြစ်လို့ဒါပါလဲဆိုတော့ဘုန်းကြီးတို့ကုသိုလ်တရားဆိုတာကျေပြန်းတဲ့စိတ်ထားဆိုတာကုသိုလ်လုံးပါမဟုတ်ပါဘူး။အမြဲတမ်းပဲနေစဉ်ဘဝထဲမှာကျင့်သုံးပြီလို့ချင်းမိသားစုငြင်းချမ်းရေးတိုင်းပြည်ငြင်းချမ်းရေးကမ္ဘာငြင်းချမ်းရေးထိရာသွားနိုင်ပါ့။ခုကမ္ဘာကြီးဘာလို့မငြင်းချမ်းတဲ့ကျေပြန်းတဲ့စိတ်ထားမရှိလို့တဲ့မေတ္တာတရားတွေခေါင်းပါနေကြလို့ငါအတွက်ငါတိုင်းပြည်အတွက်ဒါမျိုးတွေပဲကြည့်ပြီးတော့ကိုချင်းစာတရားမျှတမှုမရှိလို့ကျင်းမြောင်းတဲ့စိတ်ထားတွေနဲ့နေကြလို့ကမ္ဘာကြီးဟာမငြင်းချမ်းတာပါ။တမိသားစုဟာမငြင်းချမ်းတာပါနိုင်ငံတနိုင်ငံဟာမငြင်းချမ်းတာအဲ့ဒီစိတ်သက်တွေလွှမ်းမိုးနေလို့တဲ့ဒါကြောင့်မို့ဘုန်းကြီးတို့ကြည်ပြန်းသောစိတ်ထားဆိုတာခီးသွားရင်လည်းထားလို့ရတာပဲကုံရောင်းကုံဝဲလုပ်ရင်လည်းထားလို့ရတာပဲဩဈေးဝယ်တဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးရှင်တွေသူတို့ကြောင့်ငါတို့ဇာဝနေကြီးပြည်လေသွားတယ်သာသမီပညာကြီးပြည်လေသွားတယ်လူနိုင်တန်းနိုင်တယ်အဲ့တော့ဒီလိုကျေးဇူးရှင်ဈေးဝယ်တဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာအောင်ငါဘယ်လိုလုပ်ပေးမလဲဒါမျိုးလေးတွေပေါ့နောက်ပြီးတော့အကောင်းဆုံးပစ္စည်းလေးတွေဖြစ်အောင်ငါဘယ်လိုဝန်ဆောင်မှုပေးမလဲဒါတွေဟာကျေပြန့်တဲ့စိတ်ထားလို့ဒီလိုခေါ်ရပါတယ်မိမိတို့ယနေ့သားဖြစ်တဲ့ပုဂ္ဂိုလ်တွေလည်းဒေါက်တာတွေပဲမိမိဒီရာထူးနေရာဒီအလုတ်ကန်နေရာကိုကြောင်းပြုပြီးကျေပြန့်တဲ့စိတ်ထားထားလိုက်မယ်ဆိုရင်ဇီဝိတဒါနဆိုတာလောကမှာအမျက်ဆုံးတွေဖြစ်သွားတာပဲဒီလိုမှမဟုတ်ဘဲနဲ့တချို့ပုဂ္ဂိုလ်တွေလိုငါအတွက်ရဖို့စသည်ဖြင့်ကိုရဖို့ပဲဥတည်တယ်ဆိုရင်ဆိုလို့ရှိရင်လုပ်ငန်းကမုံမြက်ပေမဲ့စိတ်ထားကကျင်းကြောင်းသွားရင်လည်းအကုသိုလ်တွေများလိုက်တာဒါကြောင့်ဘယ်နေရာမှာဆိုကျင့်ပြတ်တဲ့စိတ်ထားနဲ့နေရပါတယ်ဒါဟာရှင်သာရိပုတ္တရဲ့လမ်းစဉ်လို့ဘုန်းကြီးကသိစေခြင်းပါတယ်ဒါကြောင့်တန်ဃာတော်ရှင်မြတ်တွေရောလူတကာတကမတွေရောယာသူရှိတဲ့ပုဂ္ဂိုလ်ယာသူမဲတဲ့ပုဂ္ဂိုလ်တွေရောချမ်းသာဆင်းရဲတဲ့ပုဂ္ဂိုလ်တွေအားလုံးကကျင့်ပြတ်တဲ့စိတ်ထားနဲ့နေမယ်ဆိုရင်မိသားစုငြိမ်းချမ်းရေးတာမကပါဘူးကမ္ဘာငြိမ်းချမ်းရေးထိတည်ဆောက်လို့ရသွားပါတယ်ဒါရီယာဘုန်းကြီးတို့မာတာစီစားတို့နောက်ပြီးတော့ပူဇော်အောင်ဆန်းတို့ကျန်စစ်သားမင်းတို့စိတ်သက်တွေတမိုင်းကြောင်းတွေပြန်ကြည့်လို့ရှိရင်ကျေပြန့်တဲ့စိတ်ထားနဲ့နေသွားတာတွေ့ရပါလိမ့်မယ်။ဒါကြောင့်ရှင်သာရိပုတ္တရာတပည့်တော်ကကျေပြန့်တဲ့စိတ်ထားနဲ့နေပါတယ်တဲ့။နောက်တစ်ချက်ပါဆက်လျှောက်လဲဆိုတော့ဧဝံဧဝံကိုအံပန္တိပတဝီသမေနာစေတသာဝိရာမိဝိပုလိနာမဟဂတိနာတဲ့။မျက်တည်ရဖြစ်သူရောက်တော့ဆိုတာမြင့်မြတ်တဲ့စိတ်ထားနဲ့နေပါတယ်တဲ့။ ြည်ပြန်းတဲ့စိတ်ထားနဲ့နေမှတော့ဒီပုဂ္ဂိုလ်ကမြင့်မြတ်တဲ့သူတော်စင်ဖြစ်ပြီပေါ့လောကမှာဆောစောပြောခဲ့တဲ့မာတာထီစာတို့စတဲ့ဘုကျုပ်စတဲ့ပုဂ္ဂိုလ်တွေကိုမြင့်မြတ်တဲ့ပုဂ္ဂိုလ်တွေလို့ဘာလို့သတ်မှတ်တယ်ကြည်ပြန်းတဲ့စိတ်ထားနဲ့နေခဲ့တဲ့အတွက်သတ်မှတ်ကြတာပဲဒါကြောင့်ကျင်းကျောင်းတဲ့စိတ်ထားနဲ့နေတဲ့ပုဂ္ဂိုလ်တွေဟာတမိုင်းချောင်းမှာအင်မတန်မှရှက်စရာကောင်းပါတယ်အင်မတန်မှဆက်စုပ်စရာကောင်းတဲ့ပုဂ္ဂိုလ်တွေဖြစ်သွားပါတယ်ကြည်ပြန်းတဲ့စိတ်ထားနဲ့နေတဲ့ပုဂ္ဂိုလ်တွေကြတော့မြင့်မြတ်တဲ့သူတော်စင်တွေအထိဖြစ်သွားနိုင်ပါတယ်ဒါကြောင့်ရှင်သာရိပုတ္တရာတပည့်တော်ဟာမြင့်မြတ်တဲ့စိတ်ထားနဲ့နေပါတယ်လို့ထပ်ပြီးတော့ပြောတာမြင့်မြတ်တဲ့စိတ်ထားနဲ့နေခြင်းအကြောင်းကဆောစောကပြောသလိုကြည်ပြန်းတဲ့စိတ်ထားနဲ့နေတဲ့အတွက်မြင့်မြတ်သွားတာပဲနောက်ပြီးတော့အပ္ပမနိနာတူပွားသောပမာဏရှိတော်တဲ့တူပွားသောပမာဏရှိတော်ဆိုစိတ်ထားလေးတွေဟာကုသိုလ်တရားတွေပါရမီတရားတွေဖြစ်နေတာတူပွားနေတဲ့စိတ်လို့ခေါ်တာပဲအကုသိုလ်တရားတွေအညစ်အကြေးတွေကိလေသာတွေပူလောင်မှုတွေဖြစ်နေရင်ဒါဆုပ်ယုပ်တဲ့စိတ်ထားလို့ဒါမျိုးခေါ်ရတာဘုန်းကြီးတို့တောင်ပေါ်တက်ဖို့ရာကြတော့ခက်ခဲတာပေါ့တောင်အောင်ဆင်းဖို့ရာကြတော့လွယ်ကူတာပေါ့ဒီလိုပဲဘုန်းကြီးတို့ကုသိုလ်စိတ်တွေတူပွားဖို့ဆိုတာအင်မတန်ခက်ခဲတယ်သူကအမြင့်တက်နေရတာအကုသိုလ်ညစ်ကြေးတွေကိလေသာတွေပူလောင်မှုစိတ်တွေကြဖြစ်လို့တယ်သူကအောက်ဆင်းနေရတာကြောက်တုံးတုံးကိုတောင်ပေါ်ယူဖို့ရာကြခက်ခဲတယ်ဒါကြီးမဲ့တောင်အောင်လှိမ့်ချဖို့ကြတော့လွယ်ကူတယ်လို့ပဲဒီလိုပဲတိုးပွားတဲ့ကုသိုလ်ပါရမီတိုးပွားနေတဲ့စိတ်နဲ့နေဖို့ကြခက်ခဲတယ်ဒါပေမဲ့လို့ကြည်ပြန်းတဲ့စိတ်ထားနဲ့နေလိုက်ရင်ကုသိုလ်စိတ်တွေဟာအလိုလိုတိုးပွားသွားတော့တာပဲကျင်းကျောင်းတဲ့စိတ်ထားနဲ့နေတဲ့ပုဂ္ဂိုလ်ကြအကုသိုလ်တွေနဲ့ညစ်ကြူပြီးတော့စိတ်တွေကတဖြည်းဖြည်းနဲ့ယုံညံ့ဆုပ်ယုပ်သွားတတ်ပါတယ်ဒါကြောင့်ရှင်သာရိပုတ္တရာကြည်ပြန်းတဲ့စိတ်ထားနဲ့နေတဲ့အတွက်တိုးပွားတဲ့ကုသိုလ်ပါရမီတွေဒါယဟန္တာဆိုတော့ကရိယာစိတ်တွေပေါ့ကုသိုလ်တော့မခေါ်တော့ဘူးဒီလိုကောင်းမြတ်တဲ့စိတ်တွေတိုးပွားပြီးတော့နေပါတယ်တဲ့အဲ့ဒီလိုစိတ်ထားနဲ့အမြဲတမ်းနေထိုင်ပါတယ်ဖေဟာတဲ့နောက်တစ်ချက်ကအာဝေဒနာပုဂ္ဂလယံအကုသလယံမရှိတော့တဲ့ဝေဒဆိုတာယံယံဆိုတာနှစ်မျိုးရှိတယ်ဒီလိုလူတွေစသည်ဖြင့်ယံသူတွေစသည်ဖြင့်ဒီလိုပုဂ္ဂလယံဆိုတာတစ်မျိုးရှိတယ်အကုသလယံဆိုတာကိုယ်စိတ်ထဲမှာအကုသိုလ်တွေဖြစ်တယ်မတရားတဲ့လောဘတွေဖြစ်တယ်မတရားတဲ့ဒေါသတွေဖြစ်တယ်မဟုတ်တာလေးနဲ့ယံညှိုးဖွဲ့ပြီးတော့အပြစ်ရှာတယ်နောက်ပြီးတော့သူများရဲ့ပစ္စည်းတိုင်းပြည်ရဲ့ပစ္စည်းကိုမတရားတဲ့ဖြင့်လိုချင်တယ်လောဘတွေဒါတွေရလည်းပဲယံသူတွေပဲအဲ့တော့ယံဆိုတာနှစ်မျိုးရှိတယ်တဲ့ပုဂ္ဂလယံဆိုတာပြင်ပကဖြစ်တဲ့ယံသူအဲ့တော့ကြည်ပြန်းတဲ့စိတ်ထားနဲ့နေတဲ့ပုဂ္ဂိုလ်ဆိုတာပြင်ပကယံသူအင်မတန်မှရှားပါတယ်ရခိုင်နှုန်းတော်တော်နည်းပါတယ်မေတ္တာတရားတွေပဲရောက်ကြတာပဲအကုသလယံဆိုတာသူနှလုံးသားထဲမှာကြည်ပြန်းတဲ့စိတ်ထားနဲ့နေတဲ့အခါမှာအကုသိုလ်ကိုမဖြစ်တော့အကုသလယံလောဘဒေါသစတဲ့ကိရိတယံတွေရလဲကင်းလို့အမြဲတမ်းငြင်းချင်းလို့သူ့ရဲ့စိတ်နေစိတ်ထားဟာငါ့အတွက်အဓိကမထားဘဲနဲ့နိုင်ငံအတွက်သာသနာအတွက်ငါဘလို့ပေးဆက်ရမလဲအာလုံတော်ငြင်းချမ်းရေးအတွက်အာလုံတော်ပုဂ္ဂိုလ်ရဲ့ငြင်းချမ်းရေးအတွက်ငါဘလို့ငှက်လုပ်ပေးရမလဲဒါမျိုးလေးတွေပေါ့ကိုယ့်ကိုအဓိကမထားဘဲနဲ့ကိုယ်နဲ့ဆက်နေတဲ့မိသားစုကိုယ်နဲ့ဆက်နေတဲ့ပဝန်ချင်းကိုယ်နေတဲ့နိုင်ငံကိုယ်ကိုယ်ကိုယ်တဲ့သာသနာနောက်ဆုံးဖြစ်နိုင်ရင်တကဘာလုံးထိငြိမ်းချမ်းမှုတွေဖြစ်စေခြင်းတာပေါ့အဲ့ဒါဘာဖြစ်လဲဆိုတော့မေတ္တာတရားတွေကင်းအောင်သွားတော့အကုသိုလ်လောဘဒေါသတွေကင်းသွားတယ်အဲ့မှာအကုသလယံလည်းပဲကင်းသွားတယ်ပုဂ္ဂလယံဆိုတာကတော့ကိုယ်ကနေကြည်ပြန်းတဲ့စိတ်ထားနဲ့မေတ္တာတရားနဲ့နေတော့ယံသူဆိုတာမရှိတော့ဘူးဘုန်းကြီးတို့စာရေးဆရာကြီးတယောက်ပြောတယ်လို့ပဲနိုင်ငံရေးလုပ်တယ်ဆိုတာတဲ့ရန်သူတွေကိုမိတ်ဆွေဖြစ်အောင်လုပ်တာတောင်နိုင်ငံရေးလုပ်တယ်လို့ခေါ်ရတယ်လေခုလည်းပဲခေါ်ကြီးတို့ပုဂ္ဂလရန်ဆိုတာဒီလိုစိတ်ထားနဲ့နေလို့ရှိရင်ရန်သူတွေကမိတ်ဆွေဖြစ်သွားတာပဲအဲသူတော်ကောင်းစိတ်တဲ့မရှိတဲ့ပုဂ္ဂိုလ်အချို့ကတော့ရန်သူဖြစ်နေကြံ့ကြံ့ကြံ့ပါပေါ့သူကသူတော်ကောင်းစိတ်တဲ့မှာမရှိတယ်ဆိုတော့ဒါတွေကထည့်တွက်စရာမလိုတော့ပါဘူးဒါကြောင့်ဖရာတပည့်တော်ဟာတဲ့ရှင်သာရိပုတ္တရာကပုဂ္ဂလရန်အကုသလရန်ဒီရန်နှစ်ပါးကင်းပြီးတော့နေပါတယ်တဲ့အဲ့တော့မိမိတို့လည်းပဲကြည်ပြန်းတဲ့စိတ်ထားနဲ့နေလို့ရှိရင်ဒီလိုစိတ်ထားနဲ့အကုသလယံပုဂ္ဂလယံဆိုတာအထက်လျောက်ကင်းပြီးတော့ငြိမ်းချမ်းတဲ့ဘဝတည်ဆောက်သွားနိုင်တာပဲ။နောက်ဆုံးပါလဲဆိုတော့အာပြာပိစေနာစိတ်စင်ရမှုဒေါမနတမရှိတော့တဲ့။အဲ့တော့ဒီလိုပုဂ္ဂိုလ်မျိုးကစိတ်စင်ရမှုဒေါသဒေါမနတမရှိတာသိကြသွားတာပဲ။ဒါကြောင့်ရှင်သာရိပုတ္တရာမြတ်စွာဘုရားကိုရှောက်ထားနေတာ။ဒီစိတ်ထားလေးတွေကဘုန်းကြီးကနားလို့ကောင်းယုံခေါ်နေတာမဟုတ်ဘူး။ကြားဖို့ကောင်းယုံခေါ်နေတာမဟုတ်ဘူး။ဒါလေးတွေကိုအကြကြီးညိုပြီးတော့တဆင့်လိုက်နာကျင့်သုံးဖို့မိဘကိုချင်းမြတ်လို့ပါတယ်ဆိုရင်မိဘစကားကိုလိုက်နာကျင့်သုံးဖို့တာဝန်ရှိတယ်လို့ပဲမိမိရှင်သာရိပုတ္တရဲ့စိတ်ထားလေးတွေကိုကြီးညိုပါတယ်အကြပါတယ်ဆိုရင်ဒါတွေကိုလိုက်နာကျင့်သုံးဖို့တာဝန်ရှိတယ်အဲ့ဒီလောက်ထိကြီးရွယ်ပြီးတော့ဘုန်းကြီးကတဆင့်ပြန်လေပြောပြခြင်းဖြစ်ပါတယ်ဒါတွေကဘုန်းကြီးတို့မဖြစ်နိုင်ဘူးတော့မဟုတ်နည်းနည်းလေးကြည့်ကြည့်လိုက်ရင်ဒါလေးတွေကတဖြည်းဖြည်းနဲ့ဖြစ်သွားနိုင်တဲ့အရာဝတ္ထုတွေပါအဲဒါမြတ်စွာဘုရားကိုရှင်သာရိပုတ္တရာကယတနုနာဗန္ဒီကာယေကာကရတတိနုပတိတာအတ္တာဆိုပြီးဆက်ပြီးလျှောက်တယ်မြတ်စွာဘုရားတဲ့ အဲ့ဒီလိုပဲပုဂ္ဂိုလ်တယောက်မှာကာကတတိကမ္မထံကပ်ပြီးတော့မတည်နေဘူးခန္ဓာကိုယ်မှာကာကတတိကမ္မထံမရှိဘူးဆိုရင်တော့တရင်သုံးဖို့ထိပါပုတ်ခတ်ပြီးတော့မတောင်းမှန်မင်းနဲ့သွားနိုင်ပါတယ်မြတ်စွာဘုရားလို့ရှောက်တယ်ဒါယဟန်ကဆွဆွဲတဲ့အတွက်သူကပြန်လဲဖြည့်ရှင်းရင်းတဲ့ရှင်သာရိပုတ္တကိုယ့်ရဲ့ခံယူချက်ကိုယ့်ရဲ့စိတ်ထားလေးတွေကိုအလုံးသိအောင်ရှောက်ပေးနေတာပါနောက်ဒုတိယဥပမာတတိယဥပမာတွေကလည်းခက်ဆင်းဆင်းပါဒုတိယဘာလဲဆိုတော့ရှင်သာရိပုတ္တဟာဘုန်းကြီးတို့အာပောတမေနစေတတဝိဟရာမိတဲ့ရေနဲ့တူတဲ့စိတ်ထားနဲ့နေပါတယ်တဲ့ဒါဒုတိယဥပမာတတိယဥပမာဘာလဲဆိုတော့တေဇောတမေနတဲ့မီးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်တဲ့စတုထဥပမာကဝါယောတမေနတဲ့လေနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဆိုပြီးတော့ဥပမာတွေဆက်ပြီးတော့ရှောက်ထားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ရေနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဆိုတော့ရေထဲမှာကောင်းတာဆေးတယ်မကောင်းတဲ့ရာဝတ္ထုတွေဖြစ်တဲ့ကျင်ကြီးကျင်ငယ်ပြီးသွေးတွေလည်းပဲဆေးတယ်။ကောင်းတဲ့ရာဝတ္ထုတွေပန်းတွေဘာတွေကိုလည်းပဲဆေးတယ်။ဘုရားတို့အေယာဝတိမြည်ကြည့်ကြည့်ပေါ်သတိုင်းပေးမှာ။အေယာဝတိမြည်ထဲမှာကောင်းတာရောမကောင်းတာရောဆေးကြတာပဲ။ဒီလိုဆေးတဲ့အတွက်အေယာဝတိမြည်ရည်တွေကဟာယွန်ချာစရာကောင်းလိုက်တာ။ငါတို့အပေါ်မှာနှိပ်ဆက်လိုက်တာ။တိတ်ပြီးတော့ရှက်စရာကောင်းတာပဲလို့ဒါမျိုးခံစားမှုမရှိပါဘူး။ကောင်းတာတွေလာပြီးတော့ဆေးတဲ့အခါမှာလည်းပဲဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ပျော်လိုက်တာဆိုတာဒီအေယာဝတိမြည်ရည်တွေမှာမရှိသလိုပါပဲ။ဒီလိုပါပဲတဲ့တပည့်တော်လည်းပဲခြေနဲ့တူတဲ့စိတ်ထားနဲ့နေပါတယ်တဲ့ဒါဒုတိယအချက်တတိယအချက်ကဘာလဲဆိုတော့မီးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဆိုတော့မီးဆိုတာကောင်းတာလည်းပဲလောင်လိုက်တာပဲမကောင်းတဲ့ရာဝတ္ထုလိုဆိုလည်းလောင်လိုက်တာပဲဒီလိုပါပဲဘုန်းကြီးတို့လည်းပဲမီးနဲ့တူတဲ့စိတ်ထားနဲ့နေတဲ့နဲ့ရှင်သာရိပုတ္တနေတယ်လို့ပဲကောင်းတာနဲ့တွေ့တွေ့မကောင်းတာနဲ့တွေ့တွေ့ပုံမှန်ကုသိုလ်စိတ်ဖြစ်အောင်တည်ငြိမ်အောင်ကြိုးစားပြီးတော့နေနိုင်မင်္ဂလာရှိသွားတာပါပဲနောက်ဆုံးနံပါတ်၄ချက်ကဘာလဲဆိုတော့လေနဲ့တူတဲ့စိတ်ထားနဲ့နေပါတယ်မြတ်စွာဘုရားတဲ့အဲ့တော့လေဆိုတာလည်းပဲနေစီပန်စေပဲပန်စားတဲ့ကောင်းတဲ့အရာဝတ္ထုတွေကိုလည်းပဲတိုက်ခတ်လိုက်တာပဲမစင်ချင်းကြီးသွေးပြီးပုတ်စားတဲ့အရာဝတ္ထုတွေကိုလည်းပဲတိုက်ခတ်လိုက်တာပဲဘာကိုပဲတိုက်ခတ်တိုက်ခတ်ကောင်းတာကိုတိုက်ခတ်လိုက်ရတဲ့အတွက်လေဟာဝမ်းမြောက်ဝမ်းသာမဖြစ်ပါဘူးမကောင်းတဲ့ချင်းကြီးတွေကိုလေကတိုက်လိုက်ရတဲ့အတွက်ဝမ်းနည်းမှုကုသိုလ်မှုစိုးရိမ်မှုနောက်ပြီးတော့ယွန်ရှားမှုဆက်ဆုပ်မှုမရှိပါဘူးပုံမှန်ပဲနေတယ်လို့ပါပဲတဲ့ဒီလိုမီးနဲ့တူတဲ့စိတ်ထားလေနဲ့တူတဲ့စိတ်ထားဒါမျိုးတွေနဲ့နေပါတယ်မြတ်စွာဘုရားလို့ဒီဥပမာတွေကိုရှင်သာရိပုတ္တကမြတ်စွာဘုရားကိုရှောက်ထားခဲ့ပါတယ်နောက်တစ်ချက်ကဘာလဲဆိုတော့နောက်တစ်ချက်ကြတော့တေယထာပိပန္တေရဇောရဏံသူစိန်ပြီးပုံစတိအသူစိန်ပြီးပုံစတိတဲ့ခြေတုပ်ပစိုးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်တဲ့ဒါကနံပါတ်5ဥပမာပေါ့အဲ့တော့ခြေတုပ်ပစိုးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဆိုခြေတုပ်ပစိုးဆိုတာကောင်းတာကိုလည်းပဲတုတ်လိုက်တာပဲမကောင်းတာလည်းပဲတုတ်လိုက်တာပဲဒီလိုတုတ်ချင်းကြောင်ခံစားချက်ဘာမှထူးခြားချက်မရှိပါဘူးတဲ့ဒါရှင်သာရိပုတ္တရဲ့စိတ်ဓာတ်ဒီနေရာမှာစဉ်းစားကြည့်နော်ရှင်သာရိပုတ္တကသိပြီးတော့မြင့်မြတ်တာပဲအမျိုးအဖြစ်ပစ္စည်းသိပြီးတော့ချမ်းသာတယ်ပြမနာမျိုးကမွေးဖွားလာတာပညာအဖြစ်လည်းပဲရှင်သာရိပုတ္တကမြတ်စွာဘုရားပြီးရင်အမြင့်ဆုံးမြတ်စွာဘုရားရဲ့တပိတဝကတွေထဲမှာအမြင့်ဆုံးအကတဝကအဲ့ဒီလိုပုဂ္ဂိုလ်မျိုးကခြေတုပ်ပစိုးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဆိုတော့ဘုန်းကြီးတို့ကြံတဲ့ပုဂ္ဂိုလ်တွေကဘာမှန်မှန်လားကြီးစရာလိုတော့တယ်ဒါလေးစဉ်းစားကြည့်နော်အဲ့တော့ရှင်သာရိပုတ္တဟာအင်မတန်မှနိဝတာတရားကာရဝတရားသိပြီးတော့ရှိခဲ့တယ်ခြေတုပ်ပစိုးလိုပဲသူ့ရဲ့ဘဝမှာနေခဲ့တဲ့အတွက်အားလုံးသောသာသနာမှာတန်ဃာတော်ရှင်မြတ်တွေရောပရိသတ်၄ပါးကတန်ဃာတော်ရှင်မြတ်တွေပါဝင်ပရိသတ်၄ပါးကရှင်သာရိပုတ္တကိုချစ်မြတ်နိုးကြတာအဲ့ဒီစိတ်ထားတွေကြောင့်ချင်းမြတ်နိုးခဲ့ကြတာပါတဲ့အဲ့တော့နာကြားနေတဲ့ပရိသတ်ထဲမှာပုထုဇဉ်တွေလည်းပဲပါတယ်ပုထုဇဉ်တွေကမျက်ရည်ကိုမဆဲတော့ဘဲနဲ့ဖြန့်ဖြန့်ကြတော့တာပဲရဟန္တာတွေကတန်ဝေကရကြတယ်ဘာဖြစ်လို့လဲဆိုတော့အင်မတန်မြင့်မြတ်တဲ့ရှင်သာရိပုတ္တဂုတော်မြတ်ကြီးကသူ့ကိုယ်သူခြေတုပ်ပစိုးနဲ့တူပါတယ်ဆိုတော့ဘုန်းကြီးတို့ကြံတဲ့ပုထုဇဉ်တွေကတခါတည်းရန်ယာဓုကိုအကြောင်းပြုပြီးတော့မောင်းမောင်းမားမားဆက်ဆံကြယာဓုရှိတဲ့အခိုက်မှာပစ္စည်းကိုအကြောင်းပြုပြီးတော့မောင်းမောင်းမားမားဆက်ဆံကြပစ္စည်းရှိတဲ့အခိုက်တန်မှာပညာကိုအကြောင်းပြုပြီးတော့မောမောမာမာဆက်ဆံကြပညာရှိတဲ့အခါမှာပေါ့အဲ့တော့ရှင်သာရိပုတ္တကိုတော်မြတ်ကဒီလိုပုဂ္ဂိုလ်တွေကြားထဲမှာအင်မတန်ထူးခြားပြီးတော့ခြေတုပ်ပစိုးနဲ့တူပါတယ်ဆိုတော့ပုထုဇဉ်တွေရဲ့စိတ်ထဲမှာဝမ်းနေပြီးတော့ကြည်ညိုပြီးတော့မျက်ရည်တွေကြာကြတယ်တဲ့ဒီဥပမာကြတော့မျက်ရည်ကိုကြာကြတော့တာရဟန်းများတွေလည်းပဲတန်ဝေကတွေဖြစ်ကြရပါတယ်နောက်ပြီးတော့နံပါတ်6ဥပမာဘာလဲဆိုတော့တေရတာပိပန္နေသန္ဒလကုမာရကောဝါသန္ဒလကုမာရိကာဝါကလောတိယတော်အနန္တကဝါတိကာမဝဏိကမဝါပုဝိတံတော်နိစာစိတ်တံယေဝဥပတ္ထပိတဝါပုဝိတတိ မြတ်စွာဘုရားတဲ့ဒွန်းဆန္ဒမြို့သားမြို့သမီးဆေကျော်တက်ကလေးတွေဆိုတာရှိပါတယ်ဒွန်းဆန္ဒဆိုတာဘုန်းကြီးတို့ခုခေတ်မှာတောင်းစားနေတဲ့ပုဂ္ဂိုလ်တဲ့အင်မတန်မှအစာပေါင်းများစွာနှိမ်ကြတဲ့ဇက်နှိမ်နေတဲ့ပုဂ္ဂိုလ်တွေပါသူတို့ကိုဘလောက်ချမ်းသာချမ်းသာလူရမသွင်းကြပါဘူးအဲ့ဒီလိုပုဂ္ဂိုလ်တွေဟာထမင်းကွက်ကလေးကိုလက်ကကိုင်းနောက်ပြီးတော့အနာပြက်နေတဲ့အဝန်းနှန်းလေးကိုဝိုးပြီးတော့ကြွားတဲ့ကိုတောင်းစားမယ်ဆိုတဲ့ဝင်တဲ့အခါမှာရွာတဲ့မြို့တွေကိုဝင်တဲ့အခါမှာစိတ်ကိုအနေဆုံးထားပြီးတော့ဝင်တယ်လို့ပါပဲတဲ့ဖရာတပည့်တော်တွေပဲအဲ့ဒီလိုဒွန်းဆန္ဒနဲ့တူတဲ့အမျိုးသားမျိုးသမီးဒွန်းဆန္ဒမျိုးသားမျိုးသမီးနဲ့တူတဲ့စိတ်ထားနဲ့နေပါတယ်ဖရာလေဒီဥပမာမှာလည်းပဲအင်မတန်အောက်တန်းကြဆုံးဆိုတဲ့ဒီတောင်းစားနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ထားနဲ့တူအောင်နေပါတယ်ဒီပုဂ္ဂိုလ်ရာစောစောပြောတယ်လို့ခွက်ကလေးကိုင်းပြီးတော့အဝဏ်ဝန်လေးအနာပြက်ကလေးဝတ်ပြီးတော့ရွာထဲကိုတောင်းနေလို့ဝင်တဲ့အခါမှာမာမနာဆိုတာမရှိဘဲနဲ့စိတ်ကိုအနေဆုံးတီခြာထားတယ်လို့သူ့ရဲ့စိတ်ကိုလည်းပဲအနေဆုံးတီခြာထားပါတယ်တဲ့ဘသူ့ပေါ်မှာမပြတ်မှားပါဘူးအားလုံးရဲ့ကောင်းကျိုးကိုလိုလားတဲ့သဘောလေးတွေပေါ့အဲ့တော့ဒီဥပမာဆုံးမှာလည်းပဲပုထုဇဉ်တွေမျက်ရည်ကျပြီးတော့ရဟန္တာတွေတန်ဝေကရခဲ့ကြပါတယ်အင်မတန်မြင့်မြတ်တဲ့ပုဂ္ဂိုလ်တစ်ယောက်ကဒွန်းဆန္ဒနဲ့တူပါတယ်ဆိုတဲ့သူ့ကိုယ်သူဒွန်းဆန္ဒနဲ့တူတဲ့စိတ်ထားနဲ့နေပါတယ်လို့လျှောက်လိုက်တဲ့အခါမှာကြီးညိုလွန်ပြီးတော့တိတ်ပြီးတော့ကြီးညိုအားကျပြီးတော့ကိုယ့်ကိုယ်ကိုဝမ်းနေစရာဖြစ်ပြီးတော့ငိုကြွေးကြရတာပါအဲ့တော့ဒွန်းဆန္ဒဆိုတာဘုန်းကြီးတို့ခုခေတ်တောင်းစားနေတဲ့ပုဂ္ဂိုလ်တွေနဲ့တောင်းမတူပါဘူးလွတ်လည်ရပြီးတဲ့ခေတ်အာနန္ဒဘုရားမှာဖရာကျွန်းဆိုတဲ့ပုဂ္ဂိုလ်တွေရှိခဲ့တဲ့ကြောင့်ဇာယိဆရာမကြီးခင်နေယူရေးထားတာတွေလည်းတွေ့ခဲ့ရတယ်ပေါ့အဲ့တော့အဲ့ဒီခေတ်ကအဲ့ဒီခါကဘုန်းကြီးတို့အင်မတန်မှအညံ့ဆုံးပုဂ္ဂိုလ်ကျွန်းနေတဲ့တောင်မှညံ့တဲ့ပုဂ္ဂိုလ်လူရသွင်းမခံရတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်ရဲ့စိတ်ထားနဲ့တူပါတယ်လို့ရှင်သာရိပုတ္တရာ6ခုမြောက်လျှောက်ခဲ့ပါတယ်။နောက်9ခုမြောက်ကြပါနဲ့တူတယ်လဲဆိုတော့တေတာဝိပန္တိဥဒဘောစေနာဝိတာနောသူရတောသူတံတောသူဝိနီတောတတိယယတတိယံသင်္ကတကေနသင်္ကတကံနွားဟိန်တံတောနာကင်စီဟိန်တတိပါရိနာဝဝိတာနေနာဝါတဲ့။အဲ့တော့နံပါတ်9ဥပမာကမြတ်စွာဘုရားတဲ့နွားလာဥဒဘတကောင်ရှိပါတယ်။သူရဲ့ပုံတန်တန်ကကြိုးရလည်းပဲကြိုးနေတယ်။နောက်ပြီးတော့သူ့ကိုယဉ်ကျေးအောင်ဆုံးမထားတယ်။တိတ်ပြီးတော့ယဉ်ကျေးနေတဲ့အတွက်သူ့ရဲ့အမူအရာတွေဟာကောင်းတဲ့တင်းတဲ့တဲ့ကိုမှုနှုတ်မှုတွေရှိတယ်။သူ့ရဲ့ပြုမှုသူ့ရဲ့လှုပ်ဆောင်ချက်တွေဟာကောင်းတဲ့ရာမှာပဲပျော်မွေ့နေတယ်။ကောင်းကောင်းကိုပဲယဉ်ကျေးအောင်ဆုံးမထားတယ်။ကြိုးကြိုးနေတဲ့နွားလားဟာယထာလန်တစ်ခုကယထာတလန်။နောက်ပြီးတော့လမ်းဆုံတစ်ခုကလမ်းဆုံတစ်ခုကိုသွားတဲ့အခါဘသူ့ကိုမှခြေနဲ့ဖြစ်စီဥကြုံနဲ့ဖြစ်စီဘသူ့ကမှမထိပ်ပါမပုတ်ခက်မငင်းစဲမတက်ဖြတ်တလို့ပါပဲဖျားတပြီတော့လေဂျိုးဂျိုးနွားလာနဲ့တူတဲ့စိတ်ထားနဲ့နေပါတယ်မြတ်စွာဘုရားတဲ့အင်မတန်မှယဉ်ကျေးအောင်ဆုံးမထားပြီးတော့ဂျိုးဂျိုးနေတဲ့နွားလာကဘသူ့မှမငင်းစဲတယ်လို့တပြီတော့လေအဲ့ဒီလိုစိတ်ထားနဲ့နေပါတယ်လို့ခုနှစ်ခုမြောက်လျှောက်ခဲ့ပါတယ်ဒါမှန်မှန်သာကြီးနေတဲ့ယာဒူအာနာစီစဉ်ဥစ္စာပညာတွေကိုအကြောင်းပြုပြီးအာမနမနာကြီးနေကြတဲ့ပုဂ္ဂိုလ်တွေအတွက်ရှင်သာရိပုတ္တရာဒါအင်မတန်မှစံပြဖြစ်နေအတူယူเสียကောင်းပါလေကိုကိုကိုရှက်เสียလည်းကောင်းရပါတယ်နောက်နံပါတ်၈နဲ့နံပါတ်၉ကြတော့ဘာဆက်လျှောက်တယ်လဲဆိုတော့တေရဝိပန္နေဒီဝပုရိသောဝါတရောယူဝမန္နနဇာတိဘောတိတန်နာတောအဟိကုဏပေနဝါကုကုရာကုဏပေနဝါမနုဿကုဏပေနဝါကန္တရာတတေနအတ္တိယယဝဟရာယယဝဇိကုစီယဝါတဲ့မြတ်စွာဘုရားတဲ့ဆေချောတက်အမျိုးသားအမျိုးသမီးအင်မတန်မှအတန်ရှင်းကြိုက်ပြီးတော့ရေချိုးပြီးကစားအဝတ်စားတန်းစားတွေကောင်းကောင်းမွန်မွန်ဝတ်ထားတယ်။နောက်ပြီးတော့ပန်းနံသားတွေနဲ့တန်းစားလေးတွေနဲ့ရွှေငွေစားတဲ့တန်းစားလေးနဲ့ကောင်းစွာပြင်ဆင်ထားတဲ့မျိုးသားမျိုးသမီးဆဲကျော်တက်ကလေးဟာဂျန်တူတယောက်ကနေသူတို့ရဲ့လေပင်ကိုမွေးသေးကောင်းဖို့ခွေးသေးကောင်းဖို့လူသေးကောင်းဖို့လာပြီးတော့စွတ်ထားလို့ရှိရင်အင်မတန်မှရှက်တယ်လို့ဆက်ဆုပ်ယွန်းရှားတယ်လို့ငါ့ကိုနှိမ့်ဆက်လိုက်ကြတာလို့ခံစားရတယ်လို့ပါပဲတပိတော်လည်းပဲဟောဒီခန္ဓာကိုယ်ကြီးကိုဆက်ဆုပ်ယွန်းရှားပါတယ်ဒီခန္ဓာကိုယ်ကြီးကတပိတော်ကိုနှိမ့်ဆက်နေတယ်လို့ခံစားရပါတယ်ရှက်လည်းပဲရှက်ပါတယ်မြတ်စွာဘုရားလို့ရှင်သာရိပုတ္တရာကလျှောက်ပါတယ်ဒါလည်းပဲဘုန်းကြီးတို့သေချာကြည့်လိုက်နော်ဘုန်းကြီးတို့ကုသဇင်တွေရခန္ဓာကိုယ်အကြောင်းပြုပြီးတော့အလိုလိုက်နေကြတယ်စာကျင်သားလေးစာရဖို့ကောင်းကောင်းမွန်မွန်နေရဖို့ကောင်းကောင်းမွန်မွန်စာရဖို့ကိုယ်တကိုယ်တည်းမဟုတ်ကိုယ့်ရဲ့သားသမီးကိုယ့်ရဲ့ဇနီးကိုယ့်ရဲ့ရှင်မျိုးတွေကောင်းကောင်းမွန်မွန်စားရဖို့မဟုတ်တာတွေလှုပ်လိုက်ကြတာသူစရိုက်မျိုးစုံသူများမျိုးကြီးကြမှာကိုချမ်းသာမယ်လှုပ်လိုက်ကြတာခန္ဓာကိုယ်ကိုလှုပ်လိုက်ပြီးတော့လှုပ်လိုက်ကြတာရှင်သာရိပုတ္တရာတော့ဒီခန္ဓာကိုယ်ကြီးကိုတဲ့ဆက်ဆုပ်ပါတယ်စောစောဆဲချောတဲ့မျိုးသားလေးတွေကတန်စာစင်ရေချိုးပြီးတော့ရွှေတွေငွေတွေနဲ့တင့်တယ်နေတဲ့အချိန်ရန်သူတယောက်ကအကောင်ဘုတ်တွေလာပြီးတော့ချိန်လိုက်တဲ့ကဆက်ဆုပ်ယွန်းရှားတဲ့လောက်တ တပည့်တော်လည်းပဲဟောဒီခန္ဓာကိုယ်ကြီးကိုဆက်စုပ်ယွန်းရှားပါတယ်တဲ့။တရှင်သာရိပုတ္တရာသူ့ရဲ့ခန္ဓာကိုယ်ကြီးပေါ်မှာဆန္ဒရာဂတဏှာကင်းဖို့ကိုရှောင်နေတာပါ။ဘုန်းကြီးတို့ကုထုဇဉ်တွေအကုသိုလ်မျိုးစုံလုပ်နေတာဒီခန္ဓာကိုယ်ကြီးကိုဆွဲလန်းလို့ဒီခန္ဓာကိုယ်ကြီးကိုချမ်းသာစေခြင်းလို့ဒီခန္ဓာကိုယ်ကြီးကိုမိမိတို့ကနေပြီးတော့ယူရလွန်းလို့မဟုတ်တာတွေလုပ်နေကြတာတဲ့။အဲ့တော့စာနိုင်ယုံတောင်းနိုင်ယုံတော်ပြီဆိုတဲ့စိတ်ထားရှိလို့ချင်းအာကုတုဒုစရိုက်ရတလောက်ကြီးလုံးမမောပေါ့အဲ့တော့ရှင်သာရိပုတ္တရာဒီခန္ဓာကိုယ်ကြီးကိုဆက်စုပ်ယွန်းရှားတဲ့အကြောင်းဥပမာနဲ့နံပါတ်၈ဥပမာအနေနဲ့လျှောက်ထားခဲ့ပါတယ်နောက်နံပါတ်၉ဥပမာကြတော့ဘာလဲဆိုတော့တေရဒဗိပန်ဒီပူရိသောမေရကသာလိကံပရိဟရိယစိတ်တော်ဝါစိတ်တံဩဂရန္တံပကရန္တံနဲ့မြတ်စွာဘုရားတဲ့ဥပမာအားဖြင့်အမျိုးသားတစ်ယောက်ဟာအစီသားကြီးအစီအိုးကြီးကိုရွက်ထားရပါတယ်အပေါက်ငယ်ပေါက်ကြီးတွေလည်းပဲဒီအိုးကြီးမှာရှိနေတယ်အထက်မျက်နှာဝလှဲထားတဲ့အပေါက်ကလည်းပဲအစီတွေကယိုကျအောက်မျက်နှာဝလှဲထားတဲ့အပေါက်တွေလည်းပဲအစီတွေကယိုကျလို့ဒီခန္ဓာကိုယ်ဇီးယောက်ျားရဲ့ခန္ဓာကိုယ်ပေါ်မှာအစီတွေကရွှဲပြီးတော့ယွန်းနေပါတယ်မြတ်စွာဘုရားတဲ့ဧဝမေဝံကောဟံပန္တိဣမံကယံပရိဟရာမိတပည့်တော်လည်းပဲဒီလိုခံစားနေရပါတယ်နိဗ္ဗာန်ကိုမျက်မှောက်မပြုမီမှာခန္ဓာကိုယ်ကြီးအသက်ရှင်နေစဉ်တွင်မှာစောစောယောက်ျားဟာအစီအိုးကြီးရွက်ပြီးတော့အစီတွေကယိုစီးပြီးတော့နေတယ်လို့ပဲတပည့်တော်ကြီးလည်းပဲဒီလိုခံစားချက်ရှိနေပါတယ်မျက်စိစားတဲ့ကိုယ်ပေါက်သွားတာအနာဝါမအရာဝတ္ထုတွေကယိုစီးကျနေတယ်လို့ခံစားရပါတယ်တဲ့မျက်စိနှစ်ပေါက်ကကျလာတဲ့အရာဝတ္ထုတွေကလည်းတိမ်ထားခြင်းစရာတကူးမှမပေါ့နားနှစ်ပေါက်နှာခေါင်းနှစ်ပေါက်ပါးစပ်နောက်ပြီးတော့ဝိဇာမပတဝမစတဲ့ဒီကိုပေါက်သွားတာနာဝမှာယူစည်းလာတာတွေဟာလည်းပဲဘာမှတက်မစီရမရှိပါဘူးတပည့်တော်ဟာအစီအိုးရွက်ထားတဲ့ယောက်ျားလိုပဲဒီလိုခံစားချက်မျိုးဖြစ်နေပါတယ်မြတ်စွာဘုရားဆိုပြီးတော့ခန္ဓာကိုယ်ပေါ်မှာတက်မတဲ့တဏှာမရှိတဲ့အကြောင်းလျှောက်ထားပါတယ်အဲ့တော့ခွန်ကြီးတို့ဒီဥပမာနံပါတ်9ဥပမာလျှောက်ပြီးတဲ့အခါမှာလည်းပဲပုထုဇဉ်တွေဟာသူတို့ရဲ့ခန္ဓာကိုယ်တက်မွတ်မောကြတော့ဆက်တယ်ရှင်သာရိပုတ္တရာပေါ်မှာတိတ်ကြီးညိုစိတ်တွေဖြည်းပြီးတော့မျက်ရည်ကျပြီးတော့ယဟန္တာတွေတန်ဝေကရကြပါတယ်။ဒါကြောင့်မို့ခြေတုပ်ပစိုးဥပမာဒွန်းစန္တာဥပမာခုအစီအိုးကိုရွက်ထားတဲ့ဥပမာတွေမှာပုထုဇဉ်တွေကတိတ်ပြီးတော့မျက်ရည်မဆယ်နိုင်ဖြစ်ပြီးတော့ယဟန္တာတွေကတန်ဝေကရကြတယ်။ဥပမာ၉ချက်လုံးရဲ့အဆုံးမှာတခါလျှောက်ပြီးတိုင်းတခါမြေငလျင်ကြီးလှုပ်ခဲ့ပါတယ်တဲ့ရေဆုံးပန်းချာရှိပြီးတော့ရှင်သာရိပုတ္တရာရဲ့စိတ်ထားကိုကောင်းကြီးပေးတဲ့အနေနဲ့သဘောဖြစ်ပါလိမ့်မယ်။အဲ့တော့စောစောကဆွဆွဲတဲ့ယန္တေကတိတ်ပြီးတော့စိတ်ထဲမှာပူလောင်လာတော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားရဲ့ခြေတော်ကိုခြေတော်နဲ့ခြေတော်နဲ့မြတ်စွာဘုရားရဲ့ခြေတော်နဲ့နှစ်ခုနဲ့ထိပ်ပြီးတော့တပည့်တော်ဟာတဲ့ရှင်သာရိပုတ္တရာကိုမဟုတ်မမှန်သောစကားနဲ့ဆွဆွဲခဲ့ပါတယ်မဟုတ်မမှန်သောရာဟုတုတွေနဲ့ဆွဆွဲခဲ့ပါတယ်တွေ့ဝေမိုင်မဲပြီးတော့မလိမ္မာတိလေးရောက်အပြစ်တွေဟာတပည့်တော်ကိုလွှမ်းမိုးဖြည့်ဆည်းပါပြီနောက်ခါမှစောင့်ကြည့်ဖို့ရာအတွက်တပည့်တော်ရဲ့အပြစ်ကိုအပြစ်လို့ဒီခန္ဓာမူဟာမြတ်စွာဘုရားလို့စောစောကယဟန်လေးကလျှောက်တော့မြတ်စွာဘုရားကပြန်လည်ပြီးတော့မင်ကြားတော်မူတယ်ယဟန်နဲ့သင်ဟာသာရိပုတ္တရာကိုမဟုတ်မမှန်သောစကားတွေနဲ့ဆွဆွဲပြဲ့တယ်ပြေဝေမိုင်နဲ့မလိမ္မာတိအလျောက်အပြစ်တွေကတင့်ပေါ်ကိုလွှမ်းမိုးဖြည့်ဆည်းသွားပြီတဲ့ဒါပေမဲ့လို့အပြစ်ကိုပြစ်လို့မြင်ပြီးတော့နောက်ကစောင့်ကြည့်ဖို့အတွက်အပြစ်ကိုပြစ်လို့မြင်ပြီးတော့နောက်တစ်ခါစောင့်ကြည့်ဖို့ရန်အတွက်အပြစ်ကိုပြစ်လို့မြင်တယ်တောင်းမှန်တယ်ဆိုတာကောင်းပါတယ်တဲ့အဲ့တော့တင့်ကိုတွေ့ဖို့မိုင်မသည်ရလျောက်အပြစ်တရားတင့်ပေါ်လွှမ်းမိုးဖြည့်ဆည်းသွားပြီဒါပေမဲ့လို့တဲ့တင့်ဟာအပြစ်ကိုအပြစ်လို့မြင်တဲ့အတွက်တရားနိလန်းအတိုင်းကုစားတယ်ဝန်ချပြီးတော့တောင်းမှန်ကြော့တယ်အဲ့ဒီအပြစ်ကိုငါဖရာပြီးခံခွင့်လွတ်ပါတယ်လို့မြတ်စွာဘုရားကလည်းပြန်ပြီးတော့ခွင့်လွတ်လိုက်တယ်ခွင့်လွတ်ပြီးတော့မြတ်စွာဘုရားကစကားမိန်ကြားတော်မူလိုက်တယ်ဘာလဲဆိုတော့ဘုဒ္ဓေတာဘေကုအရိယတဝိနေယျောအစ္ဆယံအစ္ဆယတောဒိဋ္ဌဝါယထာဓမ္မံပရိကရောတိအာယတိံတံဝရံအာပိစ္စတိတိတဲ့ယဟန်နဲ့နံပါတ်၁အပြစ်ကိုအပြစ်လို့မြင်တယ်ဒါဒိဋ္ဌဝါကိုဘုန်းကြီးကတော့အပရကလာကရိယာဝိတ္တနာပြင်ပြီးတော့ပြောလိုက်တာစာပေမှာတော့နှစ်ချက်ပဲလာပါတယ်ဒါပေမဲ့ဘုန်းကြီးကသုံးချက်ပဲဖွင့်ဆိုလိုက်တယ်ပေါ့နံပါတ်၁အပြစ်ကိုအပြစ်လို့မြင်တယ်တဲ့နံပါတ်၂အပြစ်ကိုအပြစ်လို့မြင်ပြီးတော့တရားနိလန်းအတိုင်းကုစားတယ်ဝန်ချတောင်းမှန်ကြော့တယ်နံပါတ်၃နောက်ခါမှငါမလုပ်တော့ဘူးလို့စောင့်ကြည့်တဲ့စိတ်ထားလေးမျိုးစေ့လေးကိုနှလုံးသားထဲမှာထားလိုက်တယ်။ဒီ၃မျိုးဟာသာသနာတော်မှာကြီးပွားကြောင်းပါပဲလို့မြတ်စွာဘုရားကမင်ကြားတော်မူလိုက်တယ်။ဒါလေးကဘုန်းကြီးတို့တရားဓမ္မတွေမှတ်သားရပါတယ်။ကြီးပွားကြောင်းဆိုတဲ့နေရာမှာပစ္စည်းဥစ္စာကြီးပွားကြောင်းလည်းပဲဖြစ်တယ်လို့သီလသမာဓိတည်ပညာတွေကြီးပွားပြီးတော့နိဗ္ဗာန်တည်မျက်မှောက်ပြနိုင်ပါတယ်။ဒါကြောင့်နံပါတ်၁ကိုယ့်အပြစ်ကိုအပြစ်လို့မြင်ရပါတယ်။ပ ဒီကိုဒီလိုမြင်ရုံနဲ့ပြီးပြီလားမပြီးသေးဘူးတရားနည်းလမ်းအတိုင်းဝန်ချတောင်းမှန်ကြောရပါတယ်။ကောင်းဆောင်နေဆိုလို့ချင်းလည်းပဲခွန်ကြီးတို့နိုင်ငံတကာမှာကိုမားလို့ချင်းမှားတဲ့အကြောင်းဘာလို့ရတယ်လဲ။ဝန်ချတောင်းမှန်ကြတာပဲ။တိုင်းသူပြည်သားတွေကိုတောင်းမှန်နေကြောတယ်ဒါခွန်ကြီးတို့ကြီးပွားချောင်းတရားပဲ။အဲ့တော့တောင်းမှန်ကြောရုံနဲ့ပြီးပြီလားဆိုတော့မဟုတ်သေးဘူးတဲ့။နောက်တစ်ချိန်မှာငါဘယ်တော့မှမလုပ်တော့ဘူးဆိုတဲ့စောင့်သီးလူတွေစိတ်ကလေးကိုနှလုံးသားထဲမှာဒီမျိုးစီတွေကိုခြာထားလိုက်ပါမွေးမြူလိုက်ပါစောင့်ရှောက်ပါတဲ့။တချို့ကတောင်းတော့တောင်းမှန်တယ်။နောက်တစ်ခါငါမလုပ်တော့ဘူးဆိုတဲ့စိတ်မရှိတဲ့အတွက်တွေ့ရင်ထက်လှုပ်လိုက်တာပဲဒီပုဂ္ဂိုလ်မျိုးကသူတော်ကောင်းဖြစ်ဖို့မလွယ်ဘူးပေါ့။မြို့သားမြို့သမီးတွေလည်းအိမ်တောင်ကြီးဖောက်ပြန်တယ်။ကိုယ့်ပြစ်ကိုပြစ်လို့မြင်ပြီးတော့ကိုယ့်ရဲ့ဇနီးကိုယ့်ရဲ့ခင်မုန်းကိုတောင်းမှန်တယ်။ဒါပြစ်ကိုပြစ်လို့မြင်တာဟာကြီးပွားကြောင်း။ဝန်ချတောင်းမှန်ကြတော့ဟာကြီးပွားကြောင်း။နောက်တစ်ခါမှမလုပ်တော့ပါဘူးလို့ဒီလိုဒီမျိုးစိတ်လေးစောင့်စည်းလိုတဲ့စိတ်တက်လေးကိုနှလုံးသားထဲမှာချလိုက်တယ်။နှလုံးသားထဲမှာဒိတ်ထန်လိုက်တယ်ဒါလည်းပဲကြီးပွားကြောင်းဒီလိုစိတ်မရှိဘူးဆိုရင်တောင်းမှန်ဝန်ချကြတော့ပြီမယ်နောက်အပြစ်တွေထက်လုံနေဒါတွေကပြဿနာတွေတက်ပြီးကြီးပွားကြောင်းမဟုတ်ပါဘူးတဲ့မြတ်စွာဘုရားအဲ့ဒီ၃ချက်ဟာကြီးပွားကြောင်းဖြစ်ပါတယ်လို့ဒီယဟန်ကိုမင်ကြားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့နောက်ဆုံးမြတ်စွာဘုရားကသာရိပုတ္တာတဲ့ဒီမဘုမဏိအချီးတော်ယောက်ျားကိုဥထိတ်ခုနှစ်စိတ်ခုနှစ်ပြားမကွဲမီသင်ဟာတီးခံလိုက်ပါတဲ့တီးမခံရင်ဒီယဟန်ရဲ့ကောင်းဟာကွဲသွားနိုင်တယ်ပေါ့အင်မတန်သီလသမားကြီးပညာကြီးတဲ့ပုဂ္ဂိုလ်ကိုစော်ကားထားတာဆိုတော့အဲ့တော့ရှင်သာရိပုတ္တာအဲ့ဒီယဟန်ကအဲ့ဒီအရှင်ကတပည့်တော်ကိုတီးခံပါလို့ပြောရင်တပည့်တော်ကတီးခံခွင့်လွတ်ပါတယ်အဲ့တော့လက်အုပ်ချီပြီးတော့ဆောင်းကြောက်တန်ပြီးတော့အဲ့ဒီထိုအရှင်ကလည်းပဲတပည့်တော်ရဲ့အပြစ်တွေရှိခဲ့ရင်တပည့်တော်ကိုရှင်ကလည်းပဲခွင့်လွတ်ပါလို့ရှင်သာရိပုတ္တာကပြန်ပြီးတော့တောင်းမှန်ခဲ့တယ်တဲ့ဒါရှင်သာရိပုတ္တာကိုမာရမိုးပဲနဲ့ဒီခံဖို့တောင်းမှန်တဲ့ပုဂ္ဂိုလ်ကလည်းပဲခွင့်လွတ်တယ်။ကိုကပြန်ပြီးတော့တောင်းတောင်းမှန်လိုက်တယ်။အဲ့ဒါရှင်သာရိပုတ္တရဲ့စိတ်ထားပါ။ဒါလေးတွေကိုဘုန်းကြီးကယနေ့တရားတော်မှာအံ့ဩရအောင်ကြည်ညိုရအောင်နောက်ပိုင်းမှာအတူယူလိုက်တာကျင့်သုံးနိုင်အောင်ကိုယ့်ရဲ့မျိုးဆက်တွေဒီစိတ်ဓာတ်လေးတွေအမွေပေးနိုင်အောင်ထေမြတ်မှာသာရိပုတ္တဆိုတဲ့တရားကိုဟောပေးခြင်းဖြစ်ပါတယ်။ဒီတရားကိုနာယူပြီးတော့ရှင်သာရိပုတ္တရဲ့လမ်းစဉ်ကိုတက်နိုင်နိုင်များကြိုးစားလိုက်နာနိုင်ကြပါစေ။နောက်ဆုံးမှာပါရမီတွေရင့်တန်ပြီးတော့မဉ္ဇဉ်ပူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုလျှင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း